Welcome to the Voice of America in Burmese.
mingla snya chan ma taw da shin mya khmyar VOA American tan ye 2023 khu ne April 26 ye boru nya အစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00 နာရီကနေ10:00 နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လုပ်နေပါပြီ။လိုင်းဒိုမီတာ3252တို့အပြင်စနေတနင်္ဂနွေမှာဆိုရင်တော့လိုင်းလမီတာ190ကလည်းဖတ်ယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website, Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ကျွန်တော်ကတော့ဝင်းမဲမှာဒီညအစည်းအဝေးမှုအဖြစ်ဆောင်ရွက်မှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကခင်မောင်စိုးမြင့်ပါ။ဒီနေ့ညဗိုလ်ဒုညပြောပြပေးမယ့်နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့မြန်မာနိုင်ငံရဲ့အကြက်တဲ့အကူအညီဖြည့်ရှင်းကြဖို့တရုတ်အိန္ဒိယနဲ့အိန္ဒိချင်းနိုင်ငံတွေကအစိုးရအဖွဲ့ဝင်တွေတက်သည့်ပညာရှင်တွေဟာညူဒေလီမြို့မှာဆွေးနွေးခဲ့ကြပါတယ်။ဆူဒန်ပြည်တွင်းစစ်အတွင်းပိတ်မိနေတဲ့နိုင်ငံသားတွေကိုဆော်ဒီနိုင်ငံကအကူအညီကယ်ထုတ်ပေးနေပါတယ်။တရုတ်ကကန့်ကွက်နေတဲ့ဂျာကပဲအမေရိကန်နဲ့ဖိလစ်ပိုင်တို့ပူးတွဲစီရင်လက်ကျင့်နေကြပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါကိုဝင်းမင်းရေ
ဟုတ်ကဲ့ပါကိုခမောင်စုံမင်းအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်ထဲမှာဆိုရင်ရှန်ကယားနေဆက်မူပြဲဖဲခုံမှာလေကြောင်းပါဝင်တိုက်ခိုက်မှုတွေရွာသားတချို့ထိခိုက်ခဲ့တာမှာစစ်ဆောင်တူက
ဒီနေ့နဲ့ဒီကျဲတော့လာကျဲတော့အခုအပွဲစီတဲ့ဖြစ်ခြင်းမှလည်းနေဒီကျတော့မှတော်တော်လေးများတယ်ဒီတမက်လောကကိုအထိခိုက်မှုတွေကတော့အတော်များတယ်လို့ထင်တယ်
နောက်စစ်ကောင်စီနယ်မြေရှင်းလင်းနေတဲ့စကိုင်းဘက်ဆလင်ကြီးမြို့မှာလည်းဒေသခံတချို့အသက်ခံလိုက်ရပါတယ်။နောက်ရခိုင်ပြည်နယ်ဘက်မှာတော့စစ်ကောင်စီကတ်သက်ချက်ကြောင့်ဒေသခံတွေအခက်ကြုံနေရပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ရညာပတ်စင်ကန္တာတွေဖြစ်တဲ့ဦးကျော်စံသားပုံမှန်တင်ဆက်တဲ့အယ်ဒီတာနဲ့ဆွေးနွေးကန်နောက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍတွေကိုဆက်နှဆင်ကြည့်ရှုရမှာပါ။အခုတော့ထိတ်တဲရောက်သတင်းတွေကိုကမောင်စုံမင်းနဲ့ကျွန်တော်ပြောပြပေးပါမယ်ခင်ဗျာ။
တိုက်ခိုက်မှုတွေရပ်ဆဲဖို့နိုင်ငံတကာကတိုက်တွန်းနေချိန်မှာပဲဆူဒန်နိုင်ငံကနေနိုင်ငံသားတွေထောင်ထဲချီဘေးလွတ်ရာထွက်ခွာနေကြပါတယ်။ကုလသမဂ္ဂအတွေ့အကြုံကတော့တိုက်ခိုက်မှုတွေရပ်ဆဲဖို့တိုက်တွန်းထားပါတယ်
။ The fighting must stop immediately. We need an all-out effort for peace. I call on the parties to the conflict.
တိုက်ခိုက်မှုတွေချက်ချင်းရပ်ဆိုင်ရပါမယ်။ငြိမ်းချမ်းရေးအတွက်အပြည့်အဝကြိုးပမ်းကြဖို့လိုအပ်ပါတယ်။သက်ဆိုင်သူတွေအားလုံးကိုလည်းတိုက်တွန်းလိုပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်ကမနေ့တုန်းကပြောဆိုခဲ့တာပါပုံတူးနေမှာပဲဆူဒန်နိုင်ငံကနေနိုင်ငံပေါင်း90ကျော်ကနိုင်ငံခြားသား1900နီးပါးကိုဒေးလူရာကိုကယ်ဆယ်လာတဲ့သင်းမော့ဟာဆော်ဒီအာရေဗျနိုင်ငံကိုဆက်ရောက်လာခဲ့ပါတယ်ဒါဟာမိမိတို့နိုင်ငံကနေအကြီးမားဆုံးကူညီကယ်ဆယ်ပေးလိုက်တာဖြစ်တယ်လို့ဆော်ဒီနိုင်ငံခြားရေးဝန်ကြီးဌာနကကြေညာပါတယ်အဲ့ဒီ sorry ကယ်ဆယ်ရေးတင်မောနဲ့ပင်လယ်နီကမ်းခြေရှိဂျက်ဒပ်မြို့ကိုရောက်ရှိလာတဲ့နိုင်ငံသားတွေကိုသူတို့ရဲ့သက်ဆိုင်ရာနိုင်ငံအသီးသီးကိုပြန်လည်ထွက်ခွာနိုင်ဖို့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ်လို့လည်းကြေညာချက်မှာပါရှိပါတယ်။အခုလိုတင်မောနဲ့ကယ်ထုတ်လာကြသူတွေအထက်မှာမိမိတို့ sorry နိုင်ငံသား73ဦးနဲ့အတူအရှေ့အလယ်ပိုင်းဒေသအာဖရိကဥရောပအာရှနဲ့အမေရိကတိုက်တွေကပါဝင်ကြတယ်လို့ဆိုပါတယ်။ဆူဒန်နိုင်ငံမှာအာဏာသိမ်းထားတဲ့ဗိုလ်ချုပ်အဗ်ဒယ်ဖတဲအယ်ဗာဟန်ကိုတစ္ဆာကန်နဲ့စစ်တပ်နဲ့ဗိုလ်ချုပ်မိုဟာမက်ဟမ်ဒန်ဒက်လိုကိုဦးဆောင်တဲ့အင်အားကြီးပြည်သူစစ်တပ်ဖွဲ့ ISF တို့အကြားဒီလာအီဘီလာလေကရေကစတင်ပြီးနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ရုရှားထောက်လန်ရေးစစ်လေရင်၃စီကိုဘော်တစ်ဒေသနိုင်ငံတကာ၄ပိုင်းနဲ့မှာကြားပြတ်တားဆီးနိုင်ခဲ့တယ်လို့ဂျာမန်လေတပ်ကဒီနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်ဆက်သွေးချက်ပြစနစ်ကိုပိတ်ထားပြီးပြန်တန်းနေခဲ့တဲ့ဒီရုရှားထောက်လှမ်းလေရင်တွေကိုဂျာမနီနဲ့ပြည်ထိုင်နိုင်ငံတွေကလေရင်တွေကတွေ့ရှိခဲ့တာလို့လည်းပြောပါတယ်ရုရှားစစ်လေရင်အုပ်စုတစုကိုဘာရင်းပင်လယ်ပေါ်မှာပြန်တန်းနေတာတွေ့ရကြောင်းနော်ဝေးနိုင်ငံကလည်းမနေ့တုန်းကပဲပြောထားခဲ့ပါတယ်ဘုံကျဲလေရင်2စီစီဖြက်လေရင်2စီနဲ့တိုက်လေရင်3စင်းပါဝင်တယ်လို့ပြောပါတယ်ဒီနေ့ဗိုလ်တူးနဲ့ယူကရိန်းစစ်မြေပြင်သတင်းတွေမှာတော့ဘတ်မုတ်မြို့အနောက်ပိုင်းရက်ကွက်တွေမှာပြင်းထန်တဲ့အနီးကပ်တိုက်ပွဲတွေဖြစ်ခဲ့ကြောင်းပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ထောက်ပံ့ရေးလမ်းကြောင်းတွေမှာရှုံနေကြောင်းအခက်အခဲတွေ့နေတဲ့ဘတ်မုတ်မြို့မှာထောက်ပို့အတွက်ရေးကြီးတဲ့နေရာတွေကိုထိန်းချုပ်နိုင်အောင်ယူကရိန်းကကြိုးပမ်းနေတယ်လို့လည်းပြည်ထောင်ကာကွယ်ရေးဝန်ကြီးဌာန Twitter လူမှုကွန်ရက်ကနေပြောပြထားပါတယ်ခင်ဗျာ
။တောင်ကိုရီးယားသမ္မတယွန်ဆုက်ယိုနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒင်တို့ဟာဒီနေ့အင်ဂျီရိုမှာဆွေးနွေးစကားပြောဆိုကြဖို့စီစဉ်ထားပါတယ်။ တောင်ကိုရီးယားသမ္မတကိုကြိုဆိုတဲ့နိုင်ငံတော်ညစာစာပွဲတည်ခဲမှုမတိုင်ခင်နှစ်နိုင်ငံခေါင်းဆောင်တွေပူးတွဲသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါတယ်။ခေါင်းဆောင်နှစ်ယောက်တည်းတွေ့ကြတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့တရုတ်ရဲ့စစ်ရေးနဲ့စီးပွားရေးချက်တွေမှုတွေအကြောင်းအလေးပေးဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။မနေ့အင်္ဂါနေ့တုန်းကတော့နှစ်နိုင်ငံသမ္မတနဲ့သမ္မတကတော်တို့ကဝါရှင်တန် DC ကကိုရီးယားစစ်အထိမ်းအမှန်နေရာကိုတွားရောက်ခဲ့ကြပြီးလွမ်းသူပန်းခွေချမှတ်ချခဲ့ပါတယ်။တောင်ကိုရီးယားသမ္မတရဲ့ခီးစဉ်ကအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံလေးနက်တဲ့ဆက်ဆံရေး290ပြည့်အထိမ်းအမှန်နဲ့လည်းတိုက်ဆိုင်နေပါတယ်။နှစ်နိုင်ငံပြည်သူတွေချိတ်ဆက်မှုတိုးလာတာကိုတွေးရကြောင်းနဲ့အာကာသဆိုင်ရာစီမံကိန်းတွေမှာလည်းနှစ်နိုင်ငံပူးတွဲလှုပ်ဆောင်တာတွေများလာတဲ့အကြောင်းဒုသမ္မတကမလာဟဲရစ်နဲ့အတူဂေါ်ဒက်အကာသပြန်တန်းရေးစင်တာကိုတွားရောက်စဉ်မနေ့အင်္ဂါနေ့ကတောင်ကိုရီးယားသမ္မတကပြောဆိုသွားတာပ
ါတရုတ်နိုင်ငံဘက်ကကန့်ကွက်နေတဲ့ဂျာကပဲဒီနေ့ဗိုလ်တုနေမှာအမေရိကန်နဲ့ဖိလစ်ပိုင်တပ်တွေတောင်တရုတ်ပင်လယ်ဖိလစ်ပိုင်ရေပိုင်နက်နဲ့ကိုနေပိုင်းတွေမှာပူးတွဲစီးလင်းခြင်းမှုတွေဆက်လုပ်နေပါတယ်တရင်းနှစ်ပတ်ကြာအမေရိကန်နဲ့ဖိလစ်ပိုင်စီးလင်းခြင်းမှုမှာတပ်ဖွဲ့ဝင်18,000ကျော်ပါဝင်ပြီးကြည်စစ်နဲ့ဖြစ်ခတ်တိုက်ခိုက်တာရန်သူစစ်သင်ဘောကိုတိုက်ခိုက်နေမြုပ်တာတွေနောက်လေကြောင်းဒုံးရံကာကွယ်နဲ့ပြစ်မှတ်ကိုအသေးစိတ်ချင်ရတိုက်ခိုက်တဲ့လေကျင်းမှုတွေပါဝင်ပါတယ်ဖိလစ်ပိုင်နိုင်ငံလုံးမြောက်ပိုင်းဇမ်ဘလက်စ်ခရိုင်ဆန်အန်တိုနီယိုကမ်းခြေမြို့ပူးတွဲစီလေကျင်းမှုတွေကိုဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာကိုရိုင်းမျှော်စင်ကနေကြီးကြပ်ကြီးရှုခဲ့ပါတယ်အမေရိကန်နဲ့ဖိလစ်ပိုင်ကြားအခုလိုမာမိတ်ပူးတွဲစီသဘောတူညီချက်ကိုဖိလစ်ပိုင်သမ္မတကိုရိုင်းအခိုင်အမာထောက်ခံတယ်ဆိုတာကိုရည်ညွှန်းနေတာပါတောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံဘက်ကကျူးကျော်ရန်စတဲ့လူရက်တွေတိုးလာနေတယ်ဆိုပြီးဖိလစ်ပိုင်စစ်တပ်ကိုပြည်တွင်းတောင်းကျဉ်သူနေရင်းကနေပြည်ပရန်သူကိုပြောင်းလဲအာရုံစိုက်ဖို့ဖိလစ်ပိုင်သမ္မတကညွှန်ကြားထားပါတယ်စီးရီးလေးချင်းမှုနဲ့ပတ်သက်ပြီးဒေသတွင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုအာရုံစိုက်ဖို့တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကတော့ဒီနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုခဲ့ပါတယ်တကယ်တော့အမေရိကန်နဲ့ဖိလစ်ပိုင်စစ်တပ်ရရှိတွေကဒီစီးရီးလေးချင်းမှုဟာဘယ်နိုင်ငံကမှမယွယ်ပါဘူးလို့တော့တုံ့ပြန်ထားပါတယ်ခင်ဗျာ
အန်တန်များပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383နဲ့9383ညာဖိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ OY American တန်ကဗိုလ်တုနေ့ညပိုင်းသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအချက်အလက်ကိုကူညီဖြည့်ရှင်းနိုင်ရေးနဲ့အကြမ်းဖက်မှုတွေလျော့ပါနိုင်ရေးလျှို့ဝှက်ကြိုးပမ်းမှုတစ်ခုအနေနဲ့အိန္ဒိယနဲ့တရုတ်အပါအဝင်နိုင်အိန္ဒိချင်းနိုင်ငံတွေကအစိုးရအဖွဲ့ဝင်တွေရောတခြားတပ်သည့်ပညာရှင်တွေပါပါဝင်တဲ့ဆွေးနွေးပွဲတစ်ရက်အိန္ဒိယနိုင်ငံညူဒေလီမြို့မှာမနေ့ကကျင်းပခဲ့တဲ့အကြောင်းရိုက်တာသတင်းမှဖော်ပြထားပါတယ်လျှို့ဝှက်ကျင်းပတဲ့ဆွေးနွေးပွဲဖြစ်ပြီးမြန်မာနိုင်ငံဘက်ကကိုယ်စားလှယ်တွေလည်းပါဝင်တဲ့အကြောင်းသတင်းမှဖော်ပြပေမဲ့ဘဲသူဘဲဝါဆိုတာရှင်းရှင်းလင်းလင်းရေးသားခြင်းတော့မရှိပါဘူးလက်ရှိအာဆီယံဥက္ကဋ္ဌဖြစ်ကြတဲ့အင်ဒိုနီးရှားနိုင်ငံအပါအဝင်ထိုင်းကမ္ဘောဒီးယားစတဲ့အာဆီယံနိုင်ငံတွေကကိုယ်စားလှယ်တွေနဲ့တက်သည့်ပညာရှင်တွေတက်ရောက်ခဲ့တဲ့အကြောင်းအမည်မဖော်လိုတဲ့အစည်းအဝေးမှာပါဝင်တက်ရောက်ခဲ့သူတဦးကပြောပါတယ်ဒီဆွေးနွေးပွဲဟာပြီးခဲ့တဲ့လထိုင်းနိုင်ငံမှာစတင်ခဲ့တဲ့ Track 1.5 လို့ခေါ်တဲ့မြမအရေးတန်တမာရေးအရာကူညီဖို့ညှိနှိုင်းဆွေးနွေးပွဲရဲ့အဆက်လက်ဖြစ်ပါတယ်တိုင်းနိုင်ငံမှာကျင်းပခဲ့တဲ့ဆွေးနွေးပွဲတွေတစုံတရာတိုးတက်မှုမရှိခဲ့ဘူးဆိုပြီးလေလာသုံးသပ်သူတွေကဝေဖန်နေကြပါတယ်ဆွေးနွေးပွဲမှာ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကိုလည်းဖိတ်ကြားဖို့စိတ်ဝင်စားခဲ့တဲ့အကြောင်းဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့သတင်းအရင်းမြစ်ကိုကိုးကားပြီးရိုက်တာသတင်းမှရေးသားထားပါတယ်ဒါ့ပြင်လည်းဆွေးနွေးပွဲနဲ့ပတ်သက်လို့ NUG ရောစစ်ကောင်စီဘက်ကရောအိန္ဒိယထိုင်းနိုင်ငံရေးဝန်ကြီးဌာနတွေအပါအဝင်ညူဒေလီမှာရှိတဲ့တရုတ်နိုင်ငံတန်ယုံကပါတစုံတရာမှတ်ချက်ပေးပြောဆိုခြင်းမရှိဘူးလို့ရိုက်တာသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်တပ်တွေအာဖဂန်နစ္စတန်ကနေရုတ်သိမ်းခြင်းပြီးခဲ့တဲ့တနေ့2021ဩဂတ်စ်လကအသေးချေမြားခဲ့တဲ့ကာဘူလီစိတ်ပုံခွဲမှုစီဇန်2အခုတိုက်ပွဲတွေကျဆင်းသွားခဲ့ပြီလို့ဆိုပါတယ်အမေရိကန်တပ်သား73ယောက်နဲ့အာဖဂန်နိုင်ငံသားအယောက်190လောက်ထိအသက်ခံခဲ့ရတဲ့ဒီကာဘူးမြို့တော်လေဆိပ်အသေခံဗုံးခွဲမှုကိုနောက်ွယ်ကနေအဓိကကြိုးကန်စီစဉ်ခဲ့တဲ့ IS Islamic စစ်သွေးကြခေါင်းဆောင်ဟာတာလီဘန်တိုက်ခိုက်တာကိုခံရပြီးအခုသေဆုံးသွားတာလို့အမေရိကန်တာဝန်ရှိသူတွေကမနေ့အင်္ဂါနေ့တုန်းကပြောလိုက်တာပါတာလီဘန်တွေရဲ့လက်ချက်နဲ့ဒီလူအသက်ခံခဲ့ရကြောင်းအတည်ပြုတဲ့ကြေညာချက်ကို Pentagon American စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးချုပ် Patrick Ryder ကမနေ့အင်္ဂါနေ့ညကထုတ်ပြန်ခဲ့တာပါဒီလူသေဆုံးခဲ့တဲ့ကိစ္စမှာ American ပြည်ထောင်စုပါဝင်ပတ်သက်မှုမရှိဘူးလို့လည်းသူကပြောပါတယ်ဒီလူသေသွားမဲ့ American ဘက်ကရော Taliban ဘက်ကပါစောပိုင်းတုန်းကမသိခဲ့ဘူးလို့ AP သတင်းမှာဖော်ပြခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်နဲ့ Islamic စစ်သွေးကြအဖွဲ့ဆက်ဆက်သူတွေကြားဒီလအစောပိုင်းတုန်းကဖြစ်ခဲ့တဲ့တိုက်ပွဲတွေအတင်ဒီလူသတ်ခံခဲ့ရကြအောင်အမျိုးဖော်လို့သူတာဝန်ရှိသူတချို့ကိုကုကားပြီးဖော်ပြခဲ့တာပါခင်ဗျာ
။ Israel နိုင်ငံမှာအစိုးရကတရားစီရင်ရေးဆိုင်ရာပြုပြင်ပြောင်းလဲဖို့ကြိုးစားမှုတွေကြောင့်နိုင်ငံရေးမတည်မငြိမ်မှုတွေဖြစ်ပေါ်နေချိန်မှာဒေသတွင်းအင်အားကြီးလာတဲ့ပြိုင်ဘက်အီရန်နိုင်ငံရဲ့ဗက်ပေါင်းစုံကချင်းချောက်တာကိုရင်ဆိုင်နေရတယ်လို့လေ့လာသူတွေကသုံးသပ်နေပါတယ်။ဝန်ကြီးချုပ်ဘန်ဂျမင်နေတာညာဟုအစိုးရကတရားစီရင်ရေးကဏ္ဍအပေါ်လွှမ်းမိုးဖို့ကြိုးစားမှုကိုနိုင်ငံတော်ဆန့်ကျင်မှုတွေဟာအစ္စရေးနိုင်ငံရဲ့အားနည်းချက်တရက်အဖြစ်အီရန်နဲ့သူ့ကိုထောက်ခံနေတဲ့ဒေသတွင်းအင်အားစုတွေကရှုမြင်နေကြပါလေလို့လည်းအကဲခတ်တွေကယူဆနေပါတယ်ခင်ဗျာ
The protestos and more than the demonstrations it is the threat
အစိုးရစံကြီးရဆန္ဒပြပွဲတွေတွင်သာမကအရန်တပ်ဖွဲ့ဝင်တချို့နဲ့လေရင်မှုတွေကသူတို့ကိုစင့်ခေါ်ရင်မသွားဘူးလို့ပြောဆိုနေတာတွေလို့စံကျင်မှုတွေကြောင့်ဒါဟာအစ္စရေးနိုင်ငံပြိုကွဲနေပြီဆိုပြီးတစ်ဖက်ကယူဆလာနေကြတယ်လို့အစ္စရေးအမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းယာကုတ်အမက်ဒရိုကပြောဆိုသွားတာပါမြောက်ဘက်လေဗနွန်နဲ့တောင်ဘက်ဂါဇာကမ်းမြောင်ဒေသတွေဘက်ကနေအစ္စရေးကိုဒုံးကျည်တွေနဲ့ပြစ်ခတ်မှုရဲ့နောက်ွယ်ကနေအီရန်အစိုးရပါဝင်နေတယ်ဆိုတာကိုလည်းအစ္စရေးလေလာသူတချို့ကယုံကြည်နေကြပါတယ်ခင်ဗျာ
စင်ကာပူနိုင်ငံမှာတော့ဆေးချောက်ပို့ဖို့ပူပေါင်းကြံစည်သူဖြစ်သေးတဲ့ချခံထားတဲ့မျိုးသားတူကိုဒီနေ့ပဲကွန်မြတ်လိုက်ပါတယ်မိသားစုကတညာကွင်းတောင်းခံတာတွေသေးတဲ့စီရင်ချက်ချခဲ့တဲ့ဒီမှုမှာထောက်ထားခံလည်းမှုမရှိဘူးလို့တကြွလှရှားသူတွေရဲ့ကန့်ကွက်မှုတွေကြားမှာပဲအခုလိုကွန်မြတ်လိုက်တာပါအသက်46နှစ်အရွယ်ထန်ဂါရာဂျူစပီယာဟာ1ကီလိုဂရမ်အလေးချိန်သာရှိတဲ့ဆေးကြောက်တွေကိုမှောက်ခွေရမှာအားပေးကူညီမှုနဲ့2018ခုနှစ်မှာတည်တံ့စီရင်ချက်ချခံခဲ့ရတာဖြစ်ပါတယ်။စင်ကာပူရဲ့ဥပဒေအရအလေးချိန်ဂရမ်900ကျော်သာရှိတဲ့ဆေးကြောက်မှောက်ခွေမှုမှာလည်းအမြင့်ဆုံးတည်တံ့အထိအပြစ်ပေးနိုင်ပါတယ်။ဒီနေ့စောပိုင်းကျိုးပေးကွန်မြတ်ခဲ့ပြီးတဲ့နောက်သူ့မိသားစုကိုတည်ဆင်းထုတ်ပေးခဲ့တယ်လို့လည်းစင်ကာပူနိုင်ငံမှာတည်တံ့အပြစ်ပေးထားတာကိုဆန့်ကျင်လှုပ်ရှားနေတဲ့ Transformative Justice Collective အဖွဲ့ကပြောပါတယ်။အခုတည်တံ့ပေးခံရတဲ့တန်ဂါရာဂျူးကိုတော့လက်ဝယ်မှာဆေးကြောင်းနဲ့အတူဖမ်းဆီးခဲ့မိတာမဟုတ်ပေမဲ့ဖုန်းနံပါတ်တွေကိုခြေရာခံစုံစမ်းရမှာဆေးကြောင်းပို့ဆောင်ပူပေါင်းကြံစည်ခဲ့ကြောင်းတွေ့ရှိခဲ့လို့တရားလိုရှိနေသူကဆက်ဆွဲခဲ့တာပါခင်ဗျ။ဖီဝေအမေရိကန်တန်ရဲ့ April 26ရက်ဗုဒ္ဓညထိပ်တန်းရောက်တဲ့နေ့ကိုကုက္ကမောင်ဆွေးမင်းနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုအခုဆက်ပြီးတော့ဆက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ရှန်ကယာနစ်ဆက်မိုးပြဲဖဲခုံမြို့တွေမှာလေကြောင်းတိုက်ခိုက်မှုပါဝင်တိုက်ခိုက်မှုတွေနဲ့ဒေသခံတချို့ထိခိုက်ဒဏ်ရာတွေရခဲ့ကြတာပါဒီကရားနဲ့ကန့်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းမှာလေကြောင်းတိုက်ခိုက်မှုအပါအဝင်စစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုတွေအတွင်းအရသာတချို့ထိခိုက်ဒဏ်ရာရခဲ့ကြောင်းဒေသခံတွေကပြောပါတယ်အခုလိုမိုးပြင်းနဲ့ဖဲခုံမြို့မှာဒီအပိုင်းတွင်းလေကြောင်းက၄ချိန်တိုက်ခိုက်တာအပါအဝင်လက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်ပြင်းထန်မှုလည်းရှိနေတာတွေကြောင့်ဒေသခံတွေဆက်ပြီးတော့တင်းရှောင်နေကြပါတယ်တချို့လည်းတင်းရှောင်ရင်ပိတ်မိနေကြပါတယ်ဒီကြောင်ရန်ကုန်ကပို့လာတာကိုအခြေခံပြီးမဆုမွန်ပြပြပေးပါအောင်ခင်ဗ
ျဒီကနေ့မနက်အစောပိုင်းကမိုးပြဲမျိုးအထွတ်ညောင်ဝိုင်းရက်ကွက်မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်တိုက်ပွဲဖြစ်ပွားတဲ့အချိန်မှာတော့စစ်ကောင်စီဘက်ကလေရင်နဲ့လေးချိန်လောက်လာပြီးတော့တိုက်ခိုက်သွားတယ်လို့မိုးပြဲမျိုးစစ်ဆောင်ကူညီသူတဦးက VOA ကိုပြောပြပါတယ
်ဒီမနေ့6နိုင်မထူးပြင်တဲ့အတာတိုက်ပွဲပြန်ဆော့တယ်မှာ9နိုင်မိနစ်50နေပြန်လောက်မှလေရင်နဲ့လေးချိန်လောက်လာကျဲတော့အခုတိုက်ပွဲဖြစ်တဲ့ဒီကင်းမှာနေနေဒီကျတော့မှတော်တော်လေးများတယ်ဒီတမနဲ့လောကဒီ UA တိုက်ခိုက်မှုတွေကတော့အတော်များမယ်လို့ထင်တယ်ပဲကျွန်တော်အနေနဲ့ကတော့ဒီတိုက်ပွဲဖြစ်နေဖဲမှုကမှမှလည်းသွားလာလှုပ်ရှားလို့မရဘူးပေါ့ဆိုင်မီနေတဲ့ PP တချို့ရှိတယ်လို့တော့တင်ကြတာပေါ့နော် မင်းတော်ကြီးဖြစ်တဲ့ခါကျတော့မတည့်ရလူတွေထွက်မမိရလို့အဲ့မျိုးပေါ့နော်ထွက်သွားလို့အချင်းမပြေတဲ့လူတွေပေါ့နော်ပြန်ရှိတယ်ပေါ့
လေရင်ပြန်လှည့်သွားပြီးတဲ့နောက်မှာလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့လည်းပြောပါတယ်မနက်9နာရီကျော်ကနေမနက်10နာရီအထိနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုရှိနေတုံးပဲလို့လည်းဆိုပါတယ်ပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလတဲ့မိုးပြဲမြို့ပေါ်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်ဒေသခံပြည်သူတွေတမျိုးလုံးနှီးပါဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရတာပါဒေသတည်ငြိမ်စားပြူလာတဲ့အတွက်နေအိမ်တွေကိုပြန်နေကြတဲ့အချိန်မှာအခုတဖန်တိုက်ပွဲကပြန်ပြီးတော့ပြင်းထန်လာတာလို့ပြောပါတယ်ဧပြီလ25ရက်နေ့မနေ့နေ့ကင်းပိုင်းလောက်ကဖေခုံမြို့နယ်စောင်းဖွေးကျေးရွာဘက်ကရွာကန်နေနဲ့စစ်ပြေးရှောင်ပြည်သူတွေခိုလုံနေတဲ့လူမှုအခြေပြုကိုထူကိုထဆေးပေကန်ကိုစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာကျမ်းမာရေးဝန်ထမ်းနဲ့အမျိုးသမီးအပါအဝင်ဒေသခံ၅ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကရင်နီလူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကအခုလိုပြောပြပါတယ်
။အဲ့ဒီလူမျိုးဖြစ်ခဲ့တဲ့အတွက်ကြောင့်မို့ကျွန်တော်အပြည့်လူထုပေါ့နော်၅ဦးထိခိုက်တယ်၃ဦးကတော့ရတားတွေပေါ့နော်ဆေးရုံလာကုတက်လူတွေတနင်္လာဦးကတော့ဆေးရုံဝန်ထမ်းတွေလို့ကျွန်တော်တည်ရပေါ့နော်အဲ့ဒီထက်မှာအမျိုးသမီးက၂ဦးနော်အမျိုးသားက၃ဦးပေါ့နော်အဲ့တော့ဆင်ကန်နေသားလေးတယောက်ပါတယ်။နောက်ဒီထိခိုက်ဒဏ်ရာရတဲ့ဒီအမျိုးသမီး၂ဦးထက်က၁ဦးပေါ့နော်မွေးကင်းစကလေးမိဖြစ်တော့ပေါ့နော်၃ရက်ပဲရှိတဲ့ကလေးမွေးတယ်ကလေးကိုတော့ဒီအတဝါဝင်နေဆိုပြီးတော့ပေါအောင်ထဲမှာထည့်ထားတော့ပေါ့နော်အဲ့ကလေးမိကခေါင်းမှာထိတော့ပေါ့နော်အဲ့ဆိုရင်ရတဲ့အချိန်ကြီးမှာရှိတယ်လို့ကျွန်တော်ကဦးကြားထားပါတယ်ဟုတ
်စစ်ကောင်စီအနေနဲ့ဆေးရုံဆေးကန်းနဲ့စစ်ရှောင်းစခန်းလိုနေရာမျိုးတွေကိုမကြာခဏပြစ်မှတ်ထားပြီးတော့ပို့ပြီးတော့မှတိုက်ခိုက်လာတယ်လို့ဒါရိုက်တာကိုပညာကပြောပါတယ်ဆောင်ဖွေးကျေးရွာရဲ့စေဘေကဟာရွာသူရွာသားနဲ့စေဘေးရှောင်အရက်သားတွေကိုကျန်းမာရေးဆောင်ရှောက်မှုပေးဖို့အတွက်ကိုထူကိုထတိစောက်ထားတာဖြစ်ပါတယ်။ဆောင်ဖွေးကျေးရွာတဝိုက်မှာတိုက်ပွဲဖြစ်ပွားခြင်းမရှိသလိုအဲ့ဒီနေရာမှာကာကွယ်ရေးတပ်တွေလည်းရှိမနေဘူးလို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ကပြောပါတယ်။ KNDF ပြန်ကြားရေးတာဝန်ရှိသူတဦးကအရက်သားခိုလုံနေထိုင်နေကြတဲ့နေရာတွေကိုမကြာခဏပြစ်မှတ်ထားပြီးတော့တိုက်ခိုက်တာဟာစစ်ရာဇဝတ်မှုမြောက်တယ်လို့ပြောပါတယ်
။ပိုးတွေအိမ်တွေဆုတ်ခွာပြီးတော့မှသူတို့လုံခြုံမဲ့ထင်တဲ့နေရာကိုသူတို့မိသားစုတွေလိုက်ပေါ့နော်။ရွှေ့ပြောင်းပြီးတော့မှဒီအစ်စ်ဒီရှောင်နေရတဲ့အနေအထားမျိုးပေါ့နော်။ဒီလူတွေကဒီစစ်ရဲတံကိုလူလဲခံရပြီးပြီ။သူတို့ရရရွာတွေဥပိန်တွေလည်းသူတို့စွန့်လွတ်ပေးထားရပြီးပြီ။ဒါတော့မှသူတို့ဖြတ်ပြီးတော့မှဒီတို့ချုံမထင်တဲ့နေရာတွေကိုသူတို့သွားပြီးမှဖိရှောင်နေရတဲ့အခါမှာတော့မှသူတို့လိုက်ပြီးတိုက်ခိုက်ခံနေရတာကတော့ဒါဒုသားမဆန်ဘူးဗျာ။စစ်ကောင်စီကဒါရာဇဝတ်မှုစစ်ရာဇဝတ်မှုကိုသူကမတိမတာမဟုတ်တော့ပေါ်ပေါ်တထင်ကိုကျူးလွန်တယ်လို့ပြောလို့ရတယ်ဗျ
။ဒါအပြင်ဧပြီလ23ရက်နေ့ညပိုင်းတုန်းကကယားပြည်နယ်ဘော်လခဲမြို့နယ်ဟော်ခန်းကျေးရွာတဝိုက်မှာစစ်ကောင်စီရဲ့လေကြောင်းတက်ခတ်မှုကြောင့်ထိခိုက်ပျက်စီးမှုရှိခဲ့တယ်လို့လည်းပြောပါတယ်။အရက်သားတွေထိခိုက်ဒေကျေမှုတွေကြုံနေရတဲ့တိုက်ခိုက်မှုတွေကြောင့်ဒေသခံတွေမှာစိုးရိမ်နေကြရပါတယ်
။စိတ်တော့မကောင်းဘောနော်မြေပြေတော့ဘယ်လိုပြောရမလဲမသိဘူးစိတ်တော့မကောင်းဘူးပြီးတော့ကြောက်လဲကြောက်ကြရတော့ဘောနော်အဲ့ဒီဆိုတော့ဒီလိုစစ်ဆောင်တဲ့ပြည်သူတွေကမရမတိုက်ခိုက်တင်မှုဘောနော
်ဆောင်းဖွေးကျေးရွာတိုက်ခိုက်မှုဖြစ်စဉ်နဲ့မိုးပြဲတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပေါ်ပေါက်နေတဲ့လက်နက်ကိုင်ပဋိပက္ခတွေမှာလေကြောင်းအပါအဝင်တိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူထိခိုက်ဒေဆုံးရမှုတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကလည်းမကြာခဏသတိပေးထားပါတယ်ရှင်။
ရှန်ကယာနယ်စပ်မိုးပြဲဖက်ကုံပဲလေကြောင်းအပါအဝင်တိုက်ခိုက်မှုတွေနဲ့ဒေသခံတွေထိခိုက်ခဲ့ရတာကိုမဆွမုံပြောပြခဲ့တာပါအခုတော့စစ်ကောင်စီနယ်မြေရှင်းလင်းနေတဲ့စကိုင်းဘက်မှာလဲဆလင်းကြီးမှာဒေသခံတချို့အသက်ခံလိုက်ရတာပါဒီအပိုင်းအတွင်းစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းလုပ်နေတဲ့စကိုင်းတိုင်းဆလင်းကြီးမြို့နယ်မှာဒေသခံတချို့သေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်အခုလိုစစ်စင်ရေးတွေကြောင့်ဆလင်းကြီးဒေသခံတွေလည်းအထူးစိုးရိမ်နေကြပါတယ်ဒီကြောင့်ရန်ကုန်ကပေးဖို့ထားတာကိုအခြေခံပြီးမက်ခွင်ဖြည့်ထွေးပြပြပေးပါအောင်ခင်ဗျာ
။မုံရွာမျိုးကနေစလင်းကြီးဘက်ကိုစစ်ကြောင်းထိုးလာတဲ့စစ်တပ်ဟာရောင်မီကြီးချေးရွာကနေအိမ်တွေကိုဝင်ရောက်ရှာဖွေတာတွေလုပ်ပြီးအဲ့ဒီကနေမှတဆင့်စလင်းကြီးမျိုးပေါ်ကိုဥတီပြီးတော့လမ်းတစ်လျှောက်ကချေးရွာတွေကိုနေနေရှင်းလင်းလုပ်နေတာပါ။နေနေရှင်းလင်းလမ်းတစ်လျှောက်မှာဒေသခံ6ဦးတပ်ဖြတ်ခံခဲ့ရတယ်လို့စလင်းကြီးပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်။အဲ့ဒီမနေ့ကမနေ့ကဖျင်းကြတော့အစိုးရရောင်မီကြီးဘက်မှာပက်မွေးနေကြတယ်ဝင်ပြီးတော့ကျွန်တော်တို့ဒီဘက်ဆာလင်ကြီးဘက်ကိုဥတီလာတာပေါ့ဗျာချွေမင်းရဲ့တောင်ဘက်မှာကျွန်တော်တို့ဟိုမြိုင်ဘက်ကကလတ်တန်တို့လာတဲ့တီတူလူလူကိုစစ်ကောင်စီကဟိုတနက်နဲ့ပြစ်သွားတယ်ပေါ့တယောက်ပြေးသွားတယ်ဗျာမကြီးကြီးရဲ့အရှိဘက်မှာ၃ယောက်တက်ထားခဲ့တယ်ဒီနေ့
နှစ်ခေတ်ကြောင်လည်းနှစ်ယောက်တွေ့ခဲ့ကြတယ်။ဒါလိုမှသူ့သူ့ပေါင်း6ယောက်ဗျ။ကားတက်တဲ့ကျိုးလာသူကလွယ်ပြီးကျန်တဲ့အသက်ခံရတဲ့၅ဦးဟာမုံရမျိုးကနေဖမ်းဆီးခေါ်ဆောင်လာသူတွေဖြစ်တယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။ပေးဆုံးမှုတွေနဲ့ပတ်သက်လို့ဘယ်သူမှတာဝန်ရှိတဲ့စရာကိုတော့ဖီဝီကတိကျအတည်ပြုလို့မရသလိုစလင်းကြီးဒေသကနေမြေရှင်းလင်းရေးလုပ်ငန တင်းရှောင်နေကြတာပ
ါမနေ့ကလေကျွန်တော်ဒီစလင်းကြီးဘက်ကိုစစ်ကြောင်းဝင်လာတဲ့အခါကျွန်တော်မနေ့ကနေ့ရယ်မနေ့ကညရယ်ကျွန်တော်ရောမတက်နိုင်ဘူးကျွန်တော်အဲ့လိုပြေးနေရတာစစ်ကြောင်းနန်းကြောင်းကျတဲ့မီးတဲ့ရွာတွေကတော့အပေါင်းရှောင်ရတိုင်းရတာပဲအခုချိန်မှာဒီကျွန်တော်စောက်ဝင်နေရတဲ့ဒီအတက်သေးရပဲလွတ်အောင်ကျွန်တော်မနေ့နားထွန်းနေရပြီးတော့ဈေးလန့်တာပေါ့ကျွန်တော်အဲ့ဒီတို့စစ်ကြောင်းရှိတယ်ဆိုရင်သူတို့နဲ့ဝေးရအောင်ကြောင်တိုင်နေရတာ
လက်ရှိစစ်တပ်ဟာစလင်းကြီးမြို့ပေါ်ကနေရာ၃ခုမှာဖြန့်ကျက်တက်ဆွဲနေပြီးမြို့အနီးအနားကကျေးရွာတွေတိတ်ရှောင်နေကြရတယ်လို့စစ်ကြောင်းနဲ့ဝေးတဲ့ရွာတွေကဒေသခံတချို့ကတော့ကျေးရွာကနေအိမ်တွေစီကိုပြန်လာနေကြပါတယ်ရှင
်စကိုင်းဘက်စလင်းကြီးမှာစစ်ကောင်စီစစ်ဆင်ရတဲ့ဒေသခံတချို့တတ်ခံခဲ့ရတာကိုမက်ခင်ဖြူထွေးပြောပြခဲ့တာပါအခုတော့ရခိုင်ပြည်နယ်ဘက်မှာလည်းစစ်ကောင်စီရဲ့ကန့်သက်ချက်တွေကြောင့်ရခိုင်ဒေသခံတွေအခက်အခဲကြုံနေရတာပါရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်တပ်အေတို့ကြားယာယီအပြစ်ခတ်ရထားပေမဲ့လန်ခီပို့ဆောင်မှုဆိုင်ရာကန့်သက်ချက်တွေကတော့ဆက်ရှိနေတာကြောင့်အခက်အခဲတွေအများကြီးကြုံနေရတယ်လို့ဒေသခံတွေကညှိတွားနေပါတယ်ဒီရခိုင်ဒေသကတချို့နေရာတွေမှာဆိုရင်လည်းဆန်တဲ့စေဝါတည်ယူခွင့်တွေကိုပါစစ်ကောင်စီကအတင်းအကျပ်ကန့်သက်ထားတယ်လို့ဒီဒေသခံတွေကပြောပြကြပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါဦးခင်ဗျာ
စစ်ကောင်စီနဲ့ရခိုင်လက်နက်ကန်အေအဖွဲ့ကြားလူသားချင်းစာနာထောက်ထားတဲ့အနေနဲ့အပြစ်ရထားတာ၃လကျော်ကြာနေပြီမဲ့ရခိုင်ပြည်နယ်မှာဒေသခံတွေရဲ့ခီးသွားလာရေးတွေကုန်ပစ္စည်းစေဝါတည်ယူခွင့်တွေကိုစစ်ကောင်စီကတားမြစ်ထားဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်မောင်တော်မျိုးနယ်မှာဆိုရင်ဆန်နဲ့စေဝါတည်ယူခွင့်တွေကိုစစ်ကောင်စီကအပြစ်ရပ်ပြီးနောက်တလားလောက်သာခွင့်ပြုခဲ့ပြီးလက်ရှိမှာတော့လုံးဝပိတ်ပင်ထားတယ်လို့မောင်တော်ဒေသခံအမျိုးသမီးတူကပြောပါတယ
်ဆန်တွေဘာတွေလေးလုံးဝအရေးသားကောက်ပေါ်မှာမတင်ရဘူးအေးတင်ရမယ်တင်ဒီကောက်ကိုတော့ဖဲ့မှာပဲသူတို့ကအဲ့လိုမျိုးပြောထားတယ်ပြီးတော့စေလူတွေနေမကောက်ဖြစ်ရင်စေဝါလောက်ဖို့အတွက်စေကူကြဖို့အတွက်စေဝါတော့စေဝါတော့မယူရဘူးတင်ဆောင်ခွင့်မရှိဘူးခုဆိုရင်မောင်တော်မျိုးပေါ်မှာဆေးဝါးတွေတော့မှချပါတယ်ဈေးကြီးတယ်လူရှင်တဲ့ဆေးဝါးတွေကိုရောရှာမရဘူးဖြစ်နေတယ်အဲ့ဒါကတော့
ဒါအပြင်မောင်တော်မြောက်ပိုင်းမှာရှိတဲ့ဒေသခံတွေအနေနဲ့တရွာနဲ့တရွာခီးသွားလာမယ်ဆိုရင်အုတ်ချုပ်ရည်မှုထောက်ကစားပါမှသွားလာခွင့်ရသလိုစစ်စစ်တင်းကျပ်ထားဆဲဖြစ်တယ်လို့လည်းအသက်50ကျော်အရွယ်ဒေသခံအမျိုးသမီးတူကပြောပါတယ
်လေးလေးလေးလေးသွားလာခွင့်တော့အဘဆူမလေးသူတို့စိုက်စင်းနေနေတာခေစုံနိုင်စောလို့ရတယ်မဲပုံတင်ရောအကုန်လုံးကိုသူတို့ကိုပြောပြရတယ်ဒီမှာပဲစောလို့ရတာမဲပုံတင်မပါပင်နဲ့တော့စောလို့မရဘူးအရဲရဲခွဲအုပ်ချုပ်ရေးမှုနေဒီဖဲမှာဆိုရင်နေဖဲတင်မှာဆိုရင်ရဲခွဲအုပ်ချုပ်ရေးမှုရဲ့ထောက်ခံချက်ထောက်ခံစာယူပြီးမှသူတို့ကမဲပုံတင်ပါတခွအေးရာတွေကိုပြားပြီးမှစောလို့ရတာပါ
အပြစ်ရထားပြီမဲ့ကန့်သက်ချက်တွေကြောင့်တင်းမာမှုတွေနောက်ဆက်တွဲပြဿနာတွေပေါ်ပေါက်လာမှာကိုလည်းရခိုင်လူအခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ဒါရိုက်တာဦးမြတ်ထွန်းတို့လိုဒေသခံတွေကစိုးရိမ်နေကြပါတယ
်။ဘာကြောင့်ကန့်သက်လဲဆိုလို့ရှိရင်တော့သူတို့ကတော့ဒီမှာဥပဒေဆိုတာမရှိဘူး။ပြောတာကတမင်းလုတာတမျိုးကျွန်တော်လုတ်ရှင်တယ်လို့လုတ်တယ်ပြောရှင်တယ်လို့ပြောတယ်။ဟိုတို့တမင်းတကာကိုလုတ်တဲ့ပုံစံမျိုးလဲကျွန်တော်ပြောရှင်တယ်။ဒီလိုလုတ်ရှင်အပြင်ကျွန်တော်တို့ဒီဟိုအမုံတရားဟိုနှစ်ဖက်အမုံတရားကိုနေပြီးတော့တိုးပွားစေလို့လည်းကျွန်တော်ပြောလို့ရတယ်။နောက်တော့အေးချမ်းဆိုအေးချမ်းဆိုနေထိုင်လို့လည်းပြည်သူတွေကိုလေနှောင့်ယှက်ဒုက္ခပေးတယ်ဆိုလို့ကျွန်တော်ပြောရှင်ပါတယ်။သူတို့တော့မလုံသိဘူးလို့ကျွန်တော်ပြောရှင်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကပုံနှကျွန်းရသေးတောင်ကားလန်းတွေကိုလည်းစစ်ကောင်စီကအခုချိန်ထိပိတ်ထားတယ်လို့စစ်တွေမြို့တွင်းကိုလည်းည6နာရီအထိတာဝင်ခွင့်ပြုထားပါတယ်။အခုလိုပဲတခြားမျိုးနယ်တွေမှာလည်းမျိုးဝင်မျိုးထွက်တွေမှာစစ်ကောင်စီကစစ်စေးရိတ်ဂိတ်တွေဖွင့်ပြီးကန့်တတ်ထားတယ်လို့စစ်စေးမင်းမြန်းတော်တွေရှိနေဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစေဝါနဲ့ဆန်အပါဝင်ကုန်ပစ္စည်းတချို့တည်ယူခွင့်တွေကိုကန့်တတ်ထားတာနဲ့ပတ်သက်လို့တာဝန်ရှိသူတွေဘက်ကတရားဝင်သတင်းထုတ်ပြန်ပြောဆိုတာမျိုးတော့မရှိပါဘူး။ဒီကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်စစ်ကောင်စီတာဝန်ရှိသူတွေနဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကိုမေးမြန်းဖို့ဆက်သွယ်တာတွေရှိပေမဲ့ဖုံးလက်ခံဖြေဆိုတာလည်းမရှိပါဘူးခင်ဗျာ
။ရခိုင်ပြည်နယ်မှာစစ်ကောင်စီရဲ့ကန့်သက်ချက်တွေများလွန်းလာကြောင်းဒေသခံတွေ အပြစ်ခရဆဲထားပေမဲ့အခက်အခဲကြုံရတဲ့အကြောင်းကိုကိုစံကျော်ပြောပြခဲ့တာကိုနားဆင်ကြည့်ရှုခဲ့ရတာပါခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ် VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်ရမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American တန်ကနေ April 26ရက်ဗုဒ္ဓညသတင်းတွေကိုဆက်ပြောပြနေပါတယ်အခုတော့အထောက်ထားမဲ့ရင်ဂျာ25ဦးထိုင်းနိုင်ငံတောင်ပိုင်းမှာဖမ်းဆီးခံရတဲ့တဲ့င်းကိုဆက်ပြောပြမှာပါအမျိုးသမီးနဲ့ကလေးတွေပါဝင်အထောက်ထားမဲ့ရင်ဂျာ25ယောက်ကိုထိုင်းနိုင်ငံတောင်ပိုင်းမှာအာဏာပိုင်တွေဖမ်းဆီးခဲ့တယ်လို့အလုသမားရေးလှုပ်ရှားသူတွေကပြောပါတယ်လူမောင်ခိုတွေကမလေးရှားကိုပို့ဖို့ကားထဲမှာဖွက်ပြီးခေါ်လာတယ်လို့လည်းဆိုပါတယ်ဒီကြောင့်မယေးမှာပြောပြပေးပါအောင်ခင်ဗ
ျထိုင်းနိုင်ငံတောင်ပိုင်းဖတ်တလုံးပြည်နယ်ဖပေါ်မြို့နယ်တဲကအာရှအဝေးပြေးလမ်းမကြီးမှာဧပြီလ25ရက်နေ့ညပိုင်းကမတင်ငါဘွေရကားတစ်စီးကိုလုံခြုံရေးအာဏာပိုင်တွေကရက်တန့်စစ်ဆေးရမှာတော့ရိုဟင်ဂျာ25ဦးကိုဖမ်းမိခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်အခုဧပြီလ25ရက်နေ့ညပိုင်းတော့ပေါ့ဗျာဒီချိုင်းနိုင်ငံတောင်ပိုင်းဖတ်တလုံးပြည်နယ်တပ်ပေါ်မြို့နယ်မှာရှိတဲ့အာရှဝီပြေလမ်းမကြီးပေါ်မှာဆောက်ကလာပြည်နယ်ဟိုင်ဟိုင်မြို့နယ်ဘက်ကိုပေါ့နော်မောင်းနေလာတဲ့မော်တော်ယာဉ်တစ်စီးဟာမတင်ငါဘွေရအနေထားရှိတာကြောင့်မလို့ရဲစစ်စီးခိတ်ကံနေပြီးတော့တာစီစစ်စီးတာပေါ့အဲ့လိုတာစီစစ်စီးတဲ့အခါမှာရိုဟင်ဂျာ25ဦးကိုတွေ့ရှိပြီးတော့ဖမ်းဆီးခဲ့တာဖြစ်ပါလေ။အဲ့ဒီရိုဟင်ဂျာ25ဦးတဲ့မှာအမျိုးသားတွေအမျိုးသမီးတွေနဲ့ကလေးငယ်တွေပါပါဝင်နေတာသိရပါတယ
်။ဖမ်းမိတဲ့ရိုဟင်ဂျာတွေဟာမလေးရှားနိုင်ငံအထိသွားကြမဲ့သူတွေဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောဆိုခဲ့ပြီးအုံသီးတွေတင်လာတဲ့ကားအောက်ကအလုံးပိတ်အခန်းထဲမှာထည့်ပြီးတဲဆောင်လာကြတာလို့လဲဆိုပါတယ်ဒီနှစ်ထဲမှာတော့ရိုဟင်ဂျာတွေကိုအစုအဝေးနဲ့၄ချိန်လောက်ဖမ်းမိခဲ့တယ်လို့လဲပြောပြပါတယ
်အဲ့ဒီရိုဟင်ဂျာ25ဦးအစုကိုထိုင်းနယ်မလေးဧရိယာတွေကိုအဆင့်ဆင့်ဖြတ်တန်းပြီးတော့မလေးရှားထိသွားကြမဲ့ရိုဟင်ဂျာအစုပါအဲ့ဒီမှာသူတို့ရိုဟင်ဂျာ25ဦးကိုအုံပြီးတင်ဆောင်လာတဲ့ပုံဖမ်းပြီးတော့ကားအောက်ပိုင်းမှာအလုံးပိတ်အခန်းငယ်လေးတွေပြုလုပ်ပြီးတော့စုပြုံတင်ခေါ်လာတာဖြစ်ပါလေဗျ။အဲ့ဒီတော့ဒီရိုဟင်ဂျာတွေကိုလူကုန်ကူးမှုတိုက်ခိုက်ဥပဒေတမှုပြီးတော့ထိုင်းနိုင်ငံကိုတရားမဝင်ဝင်အောင်မှုလောကဥပဒေနဲ့တမှုထိုင်းဥပဒေနှစ်မှုနဲ့အရေးဥပမာဖြစ်ပြီးတော့အခုလိုဖမ်းဆီးခံခြင်းဟာအခု2023အတွင်းမှာ၄ချိန်မြောက်ရိုဟင်ဂျာအစုဝေးပြီးဖမ်းမိတာဖြစ်ပါလေ
။ဒီလထဲမှာပဲထိုင်းတောင်ပိုင်းချွန်ဖုံးပြည်နယ်ထဲမှာလူပုံကူးသူတွေကားသုံးစီးနဲ့အပြည့်တဲဆောင်လာတဲ့ရိုဟင်ဂျာ89ယောက်ကိုလည်းအမြန်လန်းရဲတပ်ဖွဲ့ကဧပြီလ4ရက်နေ့ကလည်းဖမ်းဆီးခဲ့ပါတယ်။မတ်လ16ရက်နေ့တုန်းကလည်းထိုင်းတောင်ပိုင်းလကွန်စီထမရပြည်နယ်ထဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေလာတဲ့ရိုဟင်ဂျာ40ကျော်ကိုလူပုံကူးသူတွေကရာဘာချန်တစ်ခုထဲမှာစွန့်ပစ်သွားခဲ့တာကြောင့်ဒေသခံလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်ရှင်။
အထောက်ထားမဲ့ရေဂျာ25ကိုထိုင်းတောင်ဘက်မှာဖမ်းဆီးခံခဲ့ရတာကိုမယေးမှာပြောပြခဲ့တာပါဖို့တွင်ရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲဒါပေမဲ့ဥကျော်စန်တာပုံမှန်တင်ဆက်တဲ့ editor နဲ့ဆွေးနွေးခန်းအပါအဝင်လူလူနဲ့ကြံ့မာရေးအကစားစတဲ့ပတ်စဉ်ကဏ္ဍတွေဆက်လာဖို့ရှိသေးတာမို့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါလေ။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့နတ်ဖန်တွေကိုတောင်းတမိတာတွေကတရင်လိုလက်ခွင့်အပေါ်မှာမူတည်နေပါလေ။ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတရင်တွေကိုတင်ဆက်ပေးနေပါလေ။ ਕਬਾ ਜੀ ਨੇ ਚੇਸ ਪੀ ਵੀ ਅਮਨ ਰਿਆ ਕੋ ਸੌਂਜੇਂ ਪੇ ਨੀ ਬਾਰੇ ਵੀਓ ਅਮਰੀਕਨ ਅਤੰਗਾ ਤਰੇਂ ਮਨ ਦੇ ਕੋ ਬੱਬ ਪਾਉਂ ਸੋਂ ਗਾ ਟਿੰਬ ਪੇ ਨੀ ਬਾਰੇ ਖਮਿਆ
ਫਿਓ ਅਮਰੀਕਨ ਅਤੰਗਾ ਨੇ ਏਪੀ 26 ਯੇ ਫੋਟੋ ਨਿਆ ਬਾਈ ਸੀਜ਼ਨ ਦੇ ਕੋ ਅਮਰੀਕਨ ਪੀ ਡੌਂਸੀ ਵਾਸ਼ਿੰਗਟਨ ਡੀਸੀ ਮਿਊ ਰੋ ਗਾ ਨੇ ਰੇਡੀਓ ਯੁੱਧ ਦਾ ਸੀਜ਼ਨ ਅਫਿ ਨਿਆ ਸੈਨਾਈ ਠੀ ਸੱਤ ਪੀ ਡੋ ਠੌਲਨ ਪੇ ਨੀ ਬਾਰੇ ਕਿਲੋਮੀਟਰ 32.52 ਟੂ ਕਾ ਨੇ ਫੈ ਯੂ ਨਾ ਸਿਨ ਨਾਈ ਲਾ ਅਪੀ ਫਿਓ ਯੇ ਵੈਬਸਾਈਟ ਫੇਸਬੁੱਕ ਨੇ ਯੂਟਿਊਬ ਮਾ ਲੈ ਅਕੂ ਟਚੇ ਨੇ ਸੱਤ ਪੀ ਡੋ ਨਾ ਸਿਨ ਚਿਸ਼ੂ ਨਾਈ ਮਾ ਰੇ ਮਚਾ ਗਿਨ ਠੌਲਨ ਪੇ ਮੇ ਸੀਜ਼ਨ ਦੇ ਮਾ ਰੋ ਬੋਰੂ ਨਿਆ ਰਾਈ ਪਿਓ ਪਿਆ ਪੇ ਨੀ ਜਾ ਉਚੋ ਸੰਤਾ ਪੋਮਨ ਟਿਸੱਟ ਦੇ ਐਡੀਟਰ ਨੇ ਸੁਨੇ ਕਨ ਨਾਓ ਡਾਕਟਰ ਤੰਸੋ ਯੇ ਲੂਟੂ ਨੇ ਚੰਮਾ ਯੇ ਨਾਓ ਕੁਯੇ ਨੇ ਆਗਜ਼ਾ ਕੰਨਾ ਸਾ ਰੇ ਪੱਸਿਨ ਸੀਜ਼ਨ ਦੇ ਕੋ ਨਾ ਸਿਨ ਚਿਸ਼ੂ ਆ ਬੋ ਸ਼ੀ ਬਾ ਰੇ ਅਕੂ ਰੋ ਉਚੋ ਸੰਤਾ ਯੇ ਐਡੀਟਰ ਨੇ ਸੁਨੇ ਕਨ ਬਾ ကကူကျွန်းတရုတ်ထောင်လေကရက်ဆိုတဲ့ခေါင်းစဉ်နဲ့ဥကျော်စန္ဒဆင်းနေသုံးသက်ထားပါလေမြမပိုင်းကကူကျွန်းမှာတရုတ်ထောင်လေစကန်တစ်ခုတိဆောက်နေတယ်ဆိုတဲ့ကိစ္စပေါ်အိန္ဒိယကအထူးစိုးရိမ်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်ဒီကိစ္စဟာမြမအပါအဝင်ဒေတာတွေမှာကဘလို့ရိုက်ခတ်မှုတွေရှိလာနိုင်ပါလေအခုတပတ်အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်မှာဥကျော်စန္ဒကိုမမြသစီအောင်ကမင်းမြန်ဆွေးနွေးထားတာကိုတော်ဝကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါဦးကျော်စံသာ
မင်္ဂလာပါပါရှင
်ကိုကိုချွန်းမှာတရုတ်ကနေပြီးတော့ဂျာကန်ထောက်လန်းရေးစခန်းတိဆောက်နေတယ်ဆိုပြီးတော့အိန္ဒိယဘက်ကပြောဆိုလာတာရှိပါတယ်ဒီတရုတ်ရဲ့အလုပ်သမားတွေလုပ်ကင်နေတာတွေနောက်ပြီးတော့အဆောက်အဦတွေဒါတွေကိုဂျိုဒူအရတဲ့ဓပုံတွေကနေပြီးတော့ဒီအိန္ဒိယထောက်လန်းရေးသတင်းတွေပေါ့နော်ပြီးတော့အစိုးရအဖွဲ့အစဉ်အဆက်ပြောလာတာကိုတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီသတင်းကဘလောက်ထိခိုင်မာမှုရှိပါသလဲ
ထောက်ထားကတော့အတိအကျလက်ဆွဲလက်ကင်မပြနိုင်ဘူးပေါ့သူတို့လည်းပဲသူတို့သုံးနာတာက listening post ပေါ့လေထောက်လှမ်းဖမ်းယူနိုင်တဲ့နားဆင်နိုင်တဲ့စခန်းဖြစ်တဲ့အိန္ဒိယဘက်လူတော်ဒါမှမဟုတ်လေအခုကအိန္ဒိယဘက်ကမြေပုံတွေပြရဲဆွဲအထက်မှာတကယ်တိဆောက်ရေးလုပ်ငန်းတွေကိုသူတို့ချက်ထွင်ပြရဲအဲ့ဒီထက်မှာကိုကိုကျွန်းကြီးပေါ့ကျွန်းကြီးနဲ့ကျွန်းလေးရှိတဲ့ကိုကိုကျွန်းကြီးမှာလေရင်တွင်းတိဆောက်နေရကိုပြေးလမ်းကိုအင်းတို့ကမီတာ1300အခုမီတာ2300ထိချက်လိုက်တယ်နောက်ပြီးတော့စကန်ဘော်ဒရာကြီးတိဆောက်တယ်ဘာညာလုတ်တယ်ဆိုတော့သုံးသက်သူတွေကဘယ်လိုယူဆရလဲဆိုပညာရှင်တွေကဟိုဆင်းနေဟောက်ကဆွေးနွေးရတယ်မှာလဲတွေ့ကြပါတယ်တချို့ကတရုတ်ရဲ့အကူအညီတွေခိုင်းလို့မဟုတ်ဖဲနဲ့တရုတ်ကိုတနည်းအားဖြင့်တရုတ်အလိုကိုလိုက်လို့မဟုတ်ဖဲနဲ့မြန်မာနိုင်ငံအတွက်ဒီဟာတိဆောက်စရာအကြောင်းမရှိဘူးအဲ့နေရာမှာဆိုတော့တရုတ်အတွက်လုပ်ချင်တာဖြစ်တယ်ဆိုပြီးတော့သူကအဲ့လိုဆွဆွဲကြပါတယ်ဆိုတော့ကြည့်လိုက်ရင်တော့ဒါကိုမပြေတော့လဲကံရရှိတယ်လို့ပဲယူဆရမှန်းနဲ့တူပါတယ်မြတ်စင်ဒီကိစ္စကို
အရင်တော့ကလည်းလေဒီလိုသတင်းမျိုးတွေထွက်ခဲ့တာပဲဟိုင်းကြီးကျွန်းတို့ဟိုစတဲ့ကြီးကျွန်းတို့မှာဒီလိုမျိုးဒီထောက်လန်းရေးစခန်းတွေတိဆောက်တယ်ဆိုပြီးတော့ဟိုရှိခဲ့ပါတယ်ဆရာအဲ့တော့ဘာကြောင့်ဒီတစ်ခါမှမှဒီကိုကိုကျွန်းကိစ္စမှမှပို့ပြီးတော့လူတွေကအာယုံဆိုင်ပြီးတော့အလေးထားလာတာပါလေ
ဟုတ်ကဲ့တော်တော်ပြောတဲ့သတင်းက1990ဖြစ်လွန်ကလေးကပေါ့လေဆိုအခုခါမှာတော့အင်းရတ်ဗုဒ္ဓရာအတွင်းမှာတရုတ်ရဲ့ထရမိုလာမှုဒီဘက်ကအိန္ဒိယဘက်ကပူပြီးဆိုရင်လာတယ်အိန္ဒိယနောက်ကနိုင်ငံတွေကလည်းပူပြီးဆိုရင်လာလို့ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အခုတိဆောက်နေတဲ့ကိုကိုကျွန်းကအိန္ဒိယရဲ့စီရေးရအထက်ချာကြတဲ့နီကိုဘာနဲ့ကျွန်းနဲ့အန်ဒမန်ကျွန်းအဲ့ဒီနှစ်ခုနဲ့34မိုင်လောက်ပဲဝေးတယ်ဆိုတော့ထောင်လိုင်းကဖမ်းယူနေတာမျိုးဆိုသူတို့ဘယ်လိုစဉ်းစားအကုန်လုံးသူတို့ရနိုင်တဲ့အတွက်ဖြစ်တယ်အဲ့ဒါကိုသူတို့ဆိုရင်လည်းနောက်ခါတရုတ်နိုင်ငံရဲ့အချိန်ကလည်းသိကြီးလာတယ်ပေါ့အိန္ဒိယသမုဒ္ဒရာမှာဒါကြောင့်လည်းပဲအိန္ဒိယနိုင်ငံရဲ့နေပောင်းပြီးတော့ပေါ့လေအကွတ်ဆိုတဲ့လေးနိုင်ငံအိန္ဒိယရောအင်္ဂလန်ဩစတြေးလျရောအမေရိကန်ဥဆောင်ပြီးတော့လုပ်တယ်အခုတခါဇီဗစ်အတွက်ဆိုပြီးတော့အင်ဒိုပစိဖိတ်ဆိုပြီးတော့သူကပြန်ကြည့်ကြလာတော့ Indo-Pacific Free and Open Indo-Pacific ဆိုတဲ့ကြောင့်သာဒီ geopolitical အထက်မှာအပြင်းထန်ဆုံး slogan တစ်ခုဖြစ်လာတယ်အခုအရေးကြီးဆုံးဖြစ်လာတယ်ဆိုတော့ဒီအတွက်ဒီနေရာမှာတရုတ်ခြေကုပ်ဆန်းရလာရင်ဒါကို through ဆိုရင်လည်းဖြစ်ပါတယ်ဆိုတော့အဓိကကတော့ဒီအချိန်မှာအိန္ဒိယသမုဒ္ဒရာနဲ့ Pacific သမုဒ္ဒရာမှာရှင်ပြိုင်မှုတွေပိုများလာတဲ့အတွက်ကြောင့်ဖြစ်ပါတယ်အဲ့ဒါတော့
အဲ့လိုပြောမယ်ဆိုရင်ဆရာဒီအိန္ဒိယသမုဒ္ဒရာတရုတ်အတွက်ဟိုဘလောက်ထိအေးပါပါတယ်တကယ်ကတရုတ်ကတောင်တရုတ်ပင်လယ်ကိုပို့ပြီးတော့စိတ်ဝင်စားတာမဟုတ်လားသူတို့တက်ကပို့ပြီးတော့အေးပါတာတောင်တရုတ်ပင်လယ်မဟုတ်လားဆရာ
မှန်ပါတယ် India သမုဒ္ဒရာမှာအဓိကအဖြစ်ဝင်တဲ့ရေလက်ကြားသမှုရှိတယ်။အဲ့ရေလက်ကြားသမှုမှာဟိုဘက်နှစ်ခုကိုတရုတ်ကပိုင်တယ်။အဲ့ဂျဘူတီမှာတရုတ်စခန်းရှိတယ်၊စစ်ခန်းကုတန်ရှိတယ်။အဲ့ပင်လယ်နီဘက်ကထွက်တဲ့လမ်းတခါပါရှန်ပင်လယ်ကွေးကထွက်လာတဲ့အဲ့ဟော်မူးရေလက်ကြားပါရှန်အီရန်ဆိုတာတရုတ်ရဲ့လူပဲလောလောဆယ်မှာအမေရိကန်နဲ့ရန်ဖြစ်နေဆိုတာသူတို့ပိုင်တယ်ဒါပေမဲ့ဒီဘက်ကအရှိဘက်ကဖြစ်တဲ့ဒီဆိုတော့မျက်စင်ပြောတဲ့မလက်ကရေလက်ကြားကမလက်ကရေလက်ကြားမှာတက်ပတ်သက်နေတဲ့နိုင်ငံတွေစင်ကာပူတို့ဘာတို့အင်ဒိုနီးရှားတို့မလေးရှားတို့အကုန်လုံးနဲ့ကတရုတ်ကကျွန်းလူပြီးတော့နယ်မြေအရပြဿနာဖြစ်နေနေရာဖြစ်တယ်ဆိုတော့အဲ့ဒီနိုင်ငံတွေကလည်းနောက်ဖက်ခိုင်ရင်ရင်ရယ်ဆိုတော့ဒီနိုင်ငံတွေကအမေရိကန်ဘက်ကိုပါပြီးတော့မလက်ကရေလက်ကြားကိုအမေရိကန်ပိတ်လိုက်ရင်တရုတ်ကအဲ့ဒီကိုသွားလို့မရတော့ဘူးဆိုတော့တရုတ်တွေအိန္ဒိယသမုဒ္ဒရာစိတ်အရေးကြီးပါတယ်ဒီဟာထွက်ပေါက်ရဖို့ဘာကြောင့်လဲဆိုတော့တရုတ်ကဟိုအာဖရိကတိုက်မှာသူစီးပွားရေးအများကြီးလုပ်နေအိန္ဒိယသမုဒ္ဒရာကိုဖျက်သွားရမှာပဲဆိုတော့အိန္ဒိယသမုဒ္ဒရာမှာမဖြစ်မနေသူတဲ့သွားဖို့လိုအပ်တယ်ဟိုဘက်ကရေလည်းကြားတော့ပွင့်နေတယ်ဒီဘက်ကအထွက်ခက်မယ်အဲ့ဒါကြောင့်မြန်မာနိုင်ငံကထွက်ပေါက်ရရှိရတရုတ်တွေစိတ်အရေးကြီးတယ်ဒီကဖြစ်ပါတယ
်အိန္ဒိယရဲ့ရည်တည်ချက်ပေါ်ဒီနေရာမှာသူကတစ်ဖက်မှာလည်းရုရှားနဲ့တော်တော်လေးကိုနီးနီးကပ်ကပ်ရှိရကိုတွေ့ရပါတယ်နော်အမေရိကန်တွေကလည်းမိဖက်မဟာဗျူဟာမိဖက်တွေဖြစ်တယ်ပေါ့ဆိုတော့အိန္ဒိယရဲ့ယက်တီချက်ကိုဘယ်လိုသုံးသပ်ပေးပါမလဲ
အိန္ဒိယရဲ့ယက်တီချက်ကတော့အိန္ဒိယကအဓိကဆိုရင်တရုတ်ဖြစ်ပါတယ်အိန္ဒိယမှာတရုတ်ကအိန္ဒိယကိုလုပ်တဲ့ဟာဂါလန်ပေါ့လေအိန္ဒိယလေဘင်းမှာအိန္ဒိယနိုင်ငံပတ်ပတ်လည်မှာသူတို့ကဒီဘက်ကမြန်မာနိုင်ငံသူတို့လုပ်မယ်တခါကိုကိုကျော်မှာလုပ်မယ်ဟိုဘက်ပါကစ္စတန်ဘက်မှာလုပ်မယ်အဲ့ကျွန်းတွေမှာအကုန်လုံးတရုတ်ကိုဝန်းရံတဲ့ဟာတွေလုပ်ထားတယ်ဆိုတော့သူကတရုတ်ကိုအဓိကဆိုရင်နောက်ပြီးတော့တစ်ဖက်မှာလည်းပဲနောက်ဖက်မှာပါကစ္စတန်တရုတ်ရဲ့မိတ်ဆွေအိန္ဒိယနဲ့မတည့်ဘူးဆိုတော့အရှိဘက်မှာတရုတ်နဲ့အိန္ဒိယနဲ့ကတော့နယ်စပ်ပြဿနာလည်းကြာခဏဖြစ်နေဆိုတော့ဒီနိုင်ငံကြီးမှာသူတို့ကရောက်စီးမှာဟိုသူဆိုရင်လည်းအတိကသူကအန်ဒီယ်ကိုဆိုရင်လည်းတရုတ်ကိုသာဆိုရင်လည်းဖြစ်ပါတယ်ဆိုတော့သူကအမေရိကန်နဲ့လည်းအဲကွတ်တိုဘာလို့မှတဲအောင်ပေါင်းပြီးဆက်ဆံတယ်ရုရှားနဲ့လည်းပဲရင်းနှီးဆက်ဆံတယ်ဒီယူကရိန်းစစ်ပွဲမှာလည်းပဲရုရှားကိုသူကအပြင်းထန်မဆုတ်ချမယ်နဲ့စိတ်သက်ပြေလည်ဖို့သာပြောတယ်ဆိုတော့အိန္ဒိယရဲ့တည်မှုကတော့empower နာနာယက်တီရလို့ပြောရင်လည်းရတာပဲတချင်ရဖြစ်တော့ဆိုတော့အိန္ဒိယရဲ့အဓိကယက်တီချက်ကတော့ဒါပါပဲတရုတ်ကသာသူကစွရင်တာကျန်တဲ့ဘက်ကသူသိမစွရင်တာဘူးသူကအ
ဲ့ဒါဆိုရင်အိန္ဒိယသမုတ်တရားအတွင်ဒေတာရင်းနိုင်ငံနေပေါ့နော်သူတို့ရဲ့ယက်တီချက်ကဘယ်လိုရှိပါသလဲ
အိန္ဒိယသမုတ်တရားအိန္ဒိယသမုတ်တရားနဲ့ထိဆက်နေတဲ့နိုင်ငံတွေကျွန်းနိုင်ငံတွေပေါင်းလိုက်အလုံး36နိုင်ငံရှိတယ်ဒီထက်မှမှာအရေးကြီးဆုံးကမော်ဒီဗ်တို့လိုအိန္ဒိယသမုတ်တရားလည်းကသူကအိန္ဒိယသမုတ်တရားကဖြတ်သွားတဲ့ရေကြောင်းမှာအဓိကမဖြစ်မနေရရမယ်ဂျီလန်ခီရဲ့စခန်းကြီးလည်းဖြစ်တယ်ဆိုတော့ဒီနိုင်ငံတွေရဲ့အနေထားကတော့သုံးသပ်သူတွေကတွေ့ကြတယ်ပညာရှင်တွေကဒီနိုင်ငံတွေဟာဒီအိန္ဒိယသမုတ်တရားမှာပြန်ဆိုင်မှုသိပြင်းထန်လာတဲ့အခါမှာသူတို့စီ beneficiary ဖြစ်နိုင်လား victim ဖြစ်နိုင်လားဒီထက်သူတို့အကျိုးများထွက်ထိုင်သလားဒုက္ခရောက်နိုင်သလားဒဇာကံဖြစ်နေသလားသူတို့ဝေခွဲရခက်နေတယ်အဲတချို့တွေကလည်းပဲဟိုဘက်လိုက်ဒီဘက်လိုက်စဉ်းစားပြီးတော့တွေးခေါ်နေရတယ်ဆိုရင်အစင်လားအမျိုးမျိုးရှိပါတယ်အဲ့ဒါကတော့ဆိုတော့သူတို့ကတော့ပြပြသားသားပါဝင်နေဆိုတာပေါ့လေအဲ့ဒီရေလိုက်ကလည်းဆက်ဆံသွားမဲ့အနေထားလောလောဆယ်ရှိပါတယ
်ဒေတာရင်းဒီနိုင်ငံကြီးရဲ့ယက်တီချက်နဲ့ပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့ယက်တီချက်ကရောဟိုတိုင်းပြည်အတွက်အကျိုးရှိမဲ့ယက်တီချက်ပါလား
အဲပြောရခဲ့ပါတယ်တိုင်းပြည်အတွက်ကတော့သိသတိထားမယ့်အခြေအနေပါမြန်မာနိုင်ငံဟာမြန်မာနိုင်ငံဟာအဲ့လိုနှစ်ဖက်နေဖို့သိအရေးကြီးပါတယ်ကျွန်တော်ဒီဟာတတိယလို့တခုပြောရင်ဒေါက်ဆန်းစုကြည်ဒီလာတော့ငါသူ့ကိုကျွန်တော်အင်တာဗျူးလုပ်ခုပါတယ်အဲ့တရုတ်နဲ့နောက်နဲ့ဆက်ဆံရေးကြားနဲ့ပတ်သက်ပြီးတော့မင်းကဒေါက်ဆန်းစုကကျွန်မတို့ကတဲ့ဘယ်နိုင်ငံနဲ့တဲလို့ဘယ်နိုင်ငံနဲ့မတဲဘူးဆိုမျိုးလုံးလုံးမရဘူးနှစ်ဖက်လုံးနဲ့အဆင်ပြေအောင်ဆက်ဆံရမယ်ဆိုပြီးသူကပြောဥပါတယ်ဒါတိတ်မနဲ့စကားပါဆိုတော့အခုလောလောဆယ်မြန်မာနိုင်ငံမှာယက်တီနေရကတော့မြန်မာနိုင်ငံကတော့တရုတ်ဘက်ကိုပို့ပြီးတော့နှီးနေတယ်နှီးယူနေမကောက်ပေါ့လေအခုအာနာသိမ့်ပြီးနောက်မှာတရုတ်ကလုံးဝမိခူလာတဲ့ပုံစံမျိုးဖြစ်လာတယ်ဆိုတော့တစ်ဖက်မှာလည်းပဲNUG တို့ဘာလို့ကဒီစစ်ကောင်စီကအမေရိကန်ဘက်နဲ့ပုံနှိပ်ဆက်သွားမှာတော့တရုတ်ကလည်းစွရင်လည်းဒါလည်းပဲသူတို့လက်တွေ့ပြပြီးသားပဲဟိုမှာဒီမှာရုံဖွင့်နိုင်တဲ့တပြိုင်တည်းတိုင်းရင်းသားတွေခေါ်တွေ့တာတော့အဲ့ဒါကျွန်တော်လည်းအမြဲတမ်းကြားနေရဆိုမြန်မာအတွက်သိသတိထားမယ့်အခြေအနေဖြစ်ပါတယ်အတင်းဆုံးမခံနိုင်တဲ့အခြေအနေ
အဓိကသတိထားစရာကတော့မြန်မာနိုင်ငံဟာဒီတရုတ်ရဲ့ဩဇာအုပ်ကိုလုံလုံလျားလျားကြားယူရမလားဆိုတာပဲဖြစ်ပါတယ်သူရဲ့အကူအညီကိုမိခွေးမိခွေးသူရဲ့အထောက်ပံ့ကိုယူရင်းယူရင်းနဲ့ပေါ့လေအဲသူလိုက်ရောရင်းလိုက်ရောရင်းနဲ့သူရဲ့ဩဇာအုပ်ကိုလုံလုံကျောက်သွားမလားဆိုတာတော့သတိထားသင့်တယ်လို့ထင်ပါတယ်
။အိန္ဒိယကတော့မြန်မာနိုင်ငံကိုပြင်းပြင်းထန်ထန်ဒုက္ခပေးမှာမဟုတ်ပါဘူး။အိန္ဒိယစီ
မြန်မာနိုင်ငံကတရုတ်ဘက်ကိုပါသွားမယ်ဆိုတာသူအဓိကထားတယ်မြန်မာကိုဖိလေလေတရုတ်ဘက်ကိုတွန်းပို့လေဖြစ်မယ်ဆိုတာကိစ္စကိုအဓိကဆိုရင်တချို့ကတော့အိန္ဒိယအရှေ့မြောက်သဘုံတွေကိုတိုက်ရိုက်ခံမှာဗမာအခွင့်အရေးလိုလိုအဲ့ဒါကမိုင်းနာအဓိကကတော့သူကဗမာတရုတ်ဘက်ကိုပါသွားမှာဆိုလို့အိန္ဒိယအများအားချုံးမပြီးတော့ပေါင်းသင်းမှုကျူးစမ်းနေရဆိုတာတွေ့ရပါတယ်ဆိုတော့မြန်မာကတော့သိသိထားမှချင်း
ဘာကနာလိုပဲဗျမြန်မာနိုင်ငံဆိုင်မှာသူတို့နှစ်ယောက်ကတော့နှစ်ဖက်လုံးကတော့ဆွဲမှာပဲတရုတ်ဘက်ကတော့လုံအောင်ပါနေပြီးတော့သူကတော့တရုတ်စီကလက်နဲ့ကူညီရတယ်စီးပွားရေးအဖြစ်နဲ့တရုတ်ကအဓိကလုပ်တယ်ဆိုတော့အိန္ဒိယကလည်းပဲမြန်မာနိုင်ငံမှာသူတို့လည်းပြိုင်ပြီးတော့ဟိုလုံကတော့လုတ်အီးစ်ပေါ်စီရှိတော့အရှောက်သူတို့ထွက်တဲ့ခါမြန်မာနိုင်ငံသူတို့တည်းလည်း
အခုကျတော့အက်အီးစ်အစီအစဉ်ဆက်မှာရှိပဲမှာလှူဆောင်မှာဆိုမြန်မာနိုင်ငံသူတို့တည်းလည်းအရေးကြီးပါတယ်မြန်မာနိုင်ငံသူတို့လက်လွတ်ခံလို့လုံးဝမဖြစ်ဘူးတရုတ်ဘက်ကလုံးဝပါသွားလည်းမဖြစ်ဘူးဆိုတော့အိန္ဒိယကတော့ဒီလိုပဲမြန်မာနိုင်ငံနဲ့ရေးလိုက်ငါလိုက်ဆက်ဆံဖို့ကြိုးစားနေမှာဖြစ်ပါတယ်ဒီအမေရိကန်နဲ့တရုတ်ကြားမှာဆက်ဆံရေးရအဖို့အထက်လေးတွေရှိတယ်ဆိုပေမဲ့လည်းသူကအ
ပြောခဲ့ပါတယ်အဲဒါကရောစိတ်သက်သာစရာတစ်ခုဖြစ်နိုင်မှာသလားအာသိကောင်းမတဲ့ပြောကြကြပါအဲဘုန်းကြီးဂျယ်လင်ပြောတဲ့ကိစ္စဟာစိတ်သက်သာစရာဖြစ်ပါတယ်တကယ်တော့လည်းပဲအမေရိကန်နဲ့တရုတ်နဲ့တကယ်စစ်ဖြစ်မလားဆိုတာဖြစ်မယ်လို့မထင်ပါဘူး အမေရိကန်အနေနဲ့ကလည်းဟိုဘက်မှာစစ်တိုင်းတွေတော့ဒီဘက်ကိုသူတို့ကသိပြစေမှန်းသာဘူးနောက်ပြီးတော့ဒီမြန်မာနိုင်ငံတို့ပါလို့သူသဖြင့်မြန်မာနိုင်ငံလို့ဟာမျိုးကအမေရိကန်တို့အဓိကအကျိုးစီးပွားမရှိပါဘူးတရုတ်ကအကျိုးစီးပွားရှိရပါဆိုတော့မြန်မာနိုင်ငံမှာတရုတ်ကဩဇာပုံပြီးလွှမ်းပိုင်ခွင့်ရှိရဲ့ဆိုတော့အမေရိကန်တွေကလည်းပဲသဘောပေါက်လက်ခံပြီးသားဖြစ်ပါတယ်ဆိုတော့အခုအမေရိကန်နဲ့တရုတ so bale. America ma nangai apin yuka boy la rong epjang ni yar ha. Tiyo gua jaro minus shopi le suramyo suyin tuga. Wah yuka boy mesho ma so tu padi juice wale par. Payang le suro. Biden ga Afghanistan su kwake le ha. Yan ti kajar nangai apin le jasing le ha. Agu Ukraine ma tine ma walu dar ma dau. Chipabo de lu de apin. Kami yang lakukan itu tidak terlalu suka baik. Tu ni lah, saya tahu kerja mereka tahu ini aji lah. Saya bermaksud macam itu surat surat jauh kamera surah. Taiwan kerja itu terus yang luar itu alai banyak. Dia tinggal lakukan. Tahu kalau tinggal lakukan, tu tuah tahu lah simpan jemu. Terus si boy lakukan. Terus si boy pergi rumah bawa. Jangan jalan berhati tembus si boy. So Amerika ni tu ni lah. Jadi tinggal tu ni aku kata tu ini nanti aku dia pun susun jual lakukan mahu itu dah lewe. Nengah ini apa? Ngalai we, ngaruh nengah juice buat sweet lagi sama we. Obek ada, obek kalau tu juice buat we. Tergerak tu anak timnya ini dua lewe. Dan nengah juice buat sweet yocha lewe. Nengah ini pamelu we. Pemain ini pihak macam apa ni?
Kau kau tu terlalu kaya sudah kau sendiri. Tiada terlalu sedih tu. Tanda ya sih siapa itu. India Baka Soin Nirago Ujo Sandai Editane Sunegan Sisema Mamiata Seone to Pyopyagirawa Aguro Apasin Lutune Chamai Kanaba Amyutumiri Tamara Lara Dwe Tita Tenarigo Pyopya Tabare Mankli Tia Yeolavi Surane Tamara Larago Tishibu Lubare Sanitaja Ticha Timitabu Soin Pasap Pione Pianide Ayusa Marigo Chatibi Andie Pumia Lane Ramuba
ลูกเนี่ยจำไว้ซีเซมาดอกเตอร์ตั้นซอตินเซตทารากูนาสินจิชิจาบองคะเนี่ยแมงคลีเดียวเยยောက်ลาบียาดีปอบีสุยินดิกิสสะอาจารย์กูเตเตชะชะติชิทาบูลุเอปาเลอะพิวพิลาบีมิกิเดียวขึ้นไหนนี่บีสุราฤกูอดีปัญญาไปทาบูลุปีดีทายะแมเฉ็ดฤกูแลเปียวปะทายะมาบายาดีลาเลพิเศษอาจารย์เนี่ยยาดีลาเนี่ยปะตะเดอายุสามาฤกูจองกูตะพะมิยะทุกุสยาเวนตะอูพิตุดอกเตอร์อูโซเลงกะอะกูโลชินปะทาบาเลโซมิงคลีเดียวสาธิยะเยยောက်ลาบียาดีปอบีส ဒီပဲငါတွေလက်တင်ကြတာဒီမင်းကြီးဟာအပြိုဖြစ်ပြီးเนาะမိခင်တယောက်ဖြစ်ပြီးဆိုတဲ့ဒီပဲဘယ်လိုရောမင်းကြီးတွေကမသိကြဘူးမသိကြဘူးအဲ့ဒီခါကျတော့နော်ဒီကြာဒီလာတဲ့ခါကျရင်လည်းဟာဒီကြာဒီလာတော့တွေးဖို့ဆင်းတယ်လို့ယူဆကြတယ်နော်တွေးဖို့ဒီဆင်းလို့ရှိရင်နော်များများဆင်းရင်ပေါ့ကောင်းတယ်နော်အဲ့လိုမျိုးပေါ့အဲ့တော့များများဆင်းအောင်ဟာတွေးဖို့ချသေးတယ်တောက်မယ်တဲ့မျိုးတွေနော် အဲ့တော့ဟာကြာဒီလာတဲ့အချိန်မှာခေါင်းလျှော်ရင်ဟာတည်တတ်တယ်နော်ဒါပြီးအုံးတော့ဒီမှာတွေးခွဲတတ်တယ်သတ်သဖြင့်ဘာလို့ရာဒီဆိုတာနော်သူ့ချင်းတယ်လို့ပေါ့အညစ်အကြေးဖြစ်နေတယ်လုံးဝမဟုတ်ဘူးဆိုတာကိုကျွန်တော်ဒီလိုပြောပြမယ်ဒီကြတော့ဒီဒီလေးဟာဒီမင်းကြီးတယောက်ရဲ့နော်တကယ်မိခင်ဖြစ်လာမေးဆိုတဲ့နော်အထင်းမှတင်ကြတာတခုဒါမှမပါတဲ့ဒါတင်ကြတာတခုဖြစ်တယ်ဒါတွေးဖို့လုံ Megan Lowney, Locke, Nevo, Kalidia, Willa, Nevo, Tula, not only at the Lao, the car, Tulare, not a little Tulabu, Uli, the Lao, the Lao, the car, Chile, but not Kalipin. Not only at the Gelunia, not a new Tajon and Matui, not a Ulia, the Wire, not a Tulare, not the Emiliale, two other Jujava, Jadilare, the Correct.
Yadilare, a tema, Yimichuyabu, Gomishoyabu, Enemawe, Nidine, Sure, a Yusa Marile, Shivare, Ditema, the Kuritanshi, who gives sight on your tabi, the Vioshin Lenson and Shinibu, Bobi Lu, a delu, the Rausulinga, Kulu Shimbiaware.
Yadilare, Tima, Gonsho, Lucy, and Lukwame, no, but the daddy, Tatibo, not doing well, but Yadilare, Mingitia, Matane, Chimpi, not a joy, Chinga, no, Mingitia, saying ye never, no, in a inuma, when ye are me halibo. ผมไม่เชื่อยิ่งไม่เชื่อเอาบุญนั้นไปอย่าให้เปล่าเลยเราไม่ไอ้ที่มายิ่งจะเลือกที่ตัวเราติดกับมันลูกสี่จริงเราไม่รู้ดีกว่าเนาะเพราะว่ามันตั้งชื่อเนี่ยเฉยงูเราไม่รู้ดีกว่าตัวเจ้าเนาะเพราะที่ทำที่ชื่อเนี่ยเราไม่รู้ดีกว่าตัวเมงเนี่ยเปล่าเลยมาเก้าเนี่ยเชื่อตัวอยู่ซะมีมาเชียร์ละที่เรื่องเนี่ยเราไม่ยิ่งจะเนี่ยไม่มาบัวยุ่งเนี่ยเนี่ยมันอะไรที่เปล่าล่ะสิถ้าเราว่ามาอยู่เนี่ยเราจะเห็นเนี่ยอะไรที we ကျွန်တော်ပြောလုံးဝမဖြစ်ဘူးဆိုတော့အဲ့လိုမျိုးတော့ဒီပေပေါ့ဒါကြောင့်ရာသီလာခြင်းဟာတော့ငါတို့ယုံညံ့တာတော့မတန်တာတော့တော့သွေးပုတ်နေခြင်းတော့လုံးဝမဟုတ်ပဲနဲ့ဘာလို့ပေါ့အာတကယ်မိခင်ရောက်ပြဖြစ်လာပြီဖြစ်လာမယ်ဆိုတဲ့သင်္ကေတအမှတ်တာဖြစ်တယ်ဒါကြောင့်ကျွန်တော်တို့တော့ဒါယုံညံ့တာတော့ရည်ကြီးမဟုတ်ပဲနဲ့တန်ခါခါတယ်နော်အဲဒါလေးသူဖြစ်တယ်တန်ကြီးတွေကိုပြောလို့ရတယ
ဒီလိုရတယ်မှာလည်းအင်းကြီးကြမလို့အခုဝဲပေါ်လေးရာဒီလာတဲ့ချိန်မှာအများကြီးစင်းတာကြိုက်ခဲတာတော့အလုံးပြောအချိန်မှာသူကတခါကျရင်ရာဒီမလာရင်လူတက်ချင်သွားတဲ့ရှိသေးတယ်ဟာစိတ်ကြီးတော့အလုံးမကြနောက်ပြီးဖြစ်လာရင်ကောအဲ့ဒါကျရင်တော့တော့ကျွမ်းနားလေးတဲ့ဆံဦးနေနဲ့တေချာဦးအဲ့လိုပါသွားပြီးတော့ပြတ်တာပြီးတော့စိတ်ကူတမှုကိုခံယူဖို့လိုတယ်ဆိုတော့ဆရာတော်သိဖို့လိုပါတယ်မင်္ဂလာတရားရေ
မျိုးသမီးတွေအားလုံးအတွက်တကယ်အရေးကြီးတဲ့ဓမ္မရာလာရာမှာအယူဆမှားနေတာတွေနဲ့နောက်တကယ်တမ်းသိထားတင်တာတွေကိုဒေါက်တာသန့်စောလူထုနဲ့ကြံ့မဲ့ခန္ဓာမှာပြောပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုနှဆင်ကြည့်ရှုအောင်ပါအင်္ဂလန် FA ဖလားဘောလုံးပွဲမှာတော့ Manchester United နဲ့ Manchester City တို့ Final တက်သွားကြပါပြီကဘာကျော်တင်နစ်ကစားသမား2ယောက်ကတော့ဒဏ်ရာတွေကြောင့်စပိန်နိုင်ငံမှာကျင်းပမဲ့ Madrid Open Tennis ပြိုင်ပွဲနဲ့လွဲချော်သွားခဲ့ရပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြဖေးထားတာကိုအေးအေးဆေးဆေးအနားယူနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါဗျာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုထင်ဆက်ပေးသွားမှာဖြစ်ပါတယ်အင်္ဂလန်က FA ဖလားဘောလုံးပွဲတွေမှာတော့ Manchester United Final မှာတွေ့ကြမှာဖြစ်ပါတယ် FA ဖလား CV Final ကိုပြီးခဲ့တဲ့သတင်းပတ်ကငါ Wembley မှာကစားခဲ့ကြတာမှာစနေနေ့ကတော့ Man City က Sheffield United ကို3ဂိုးကိုမရှိနဲ့အနိုင်ရသွားပါတယ်ဒီဘက်မှာ Man City ရဲ့3ဂိုးစလုံးကို Algeria တိုက်စစ်မှု Riyad Mahrez ကသွင်းပြီး Hattrick ယူသွားခဲ့ပါတယ် Messidika Sheffield United ကိုအခက်အခဲမရှိဘဲ၃ဂိုးပြတ်နဲ့နိုင်ခဲ့ပေမဲ့တနင်္ဂနွေနေ့ကဒုတိယ semi final မှာတော့ Manchester United က Brighton နဲ့အကြိမ်နဲ့ကစားပြီးနောက်ဆုံး penalty မှာ9ဂိုး6ဂိုးနဲ့အနိုင်ရပါတယ်။ဒါကြောင့် final မှာတော့ Manchester United နဲ့ Man City တို့တွေ့ကြမှာဖြစ်ပြီးတော့ဒါဟာ FA ဖလားသမိုင်းတစ်လျှောက် Manchester နဲ့တင်းပထမဆုံးအကြိမ် final မှာတွေ့ကြမှာလည်းဖြစ်ပါတယ်။ Man City တဲ့ဟာဒီနေ့ဘောလုံးရာသီမှာ Premier League မှာလည်း Champion ဖြစ်ဖို့အတွက် Arsenal နဲ့အကြိမ်နဲ့ဖြစ်နေသလို Champions League မှာလည်း semi final အထိရောက်နေပြီးတော့ FA ဖလားမှာလည်း final အထိတက်လာတာကြောင့်1996ခုနှစ်တုန်းက Man U အသင်းဖလားသုံးလုံးရတယ်လို့မျိုး Man City အသင်းလည်းဖလားသုံးလုံးရနိုင်တယ်ဆိုတော့တင်းကျင်းပြီးပြောဆိုမှုတွေလည်းရှိလာနေပါတယ်။ဒါမဲ့လည်း Man U နေပြ Erik ten Hag ကတော့အဲ့လိုမဖြစ်အောင်FA Plus final မှာရှိသမျှအစွမ်းကုန်ကစားသွားမယ်လို့ပြောလိုက်ပါတယ
် It proved that we could beat them but then we have to play the perfect game I think for me still that was the perfect
ကျွန်တော်တို့သူတို့ကိုအနိုင်ကစားနိုင်တယ်ဆိုတာကိုကြားပြီးပါပြီဒါပေမဲ့ကျွန်တော်တို့အနေနဲ့အကောင်းဆုံးကစားနိုင်ဖို့လိုပါတယ်ကျွန်တော်တို့အတွက်တော့အမပေးပွဲမှာ Man City ကိုနိုင်တဲ့ပွဲကအကောင်းဆုံးပွဲပါဒါပေမဲ့ကျွန်တော်တို့ထပ်လုပ်ဖို့လိုပါတယ်အိုင်နေမနိုင်ရင်မန်ယူပိတ်သက်တွေဘယ်လိုနေမလဲဆိုတာကျွန်တော်တို့နားလဲပါတယ်ပိတ်သက်တွေပြောရအောင်ကျွန်တော်တို့အစွန်းကုန်လှုပ်သွားမှာပါနောက်ထပ်ဖလားတစ်လုံးရဖို့ကျွန်တော်တို့အစွန်းကုန်ကြိုးစားသွားမှာပ
ါ FA ဖလားဖိုင်နယ်ကတော့ဂျော်လာ3ရက်နေ့စနေနေ့မြန်မာစံတော်ချိန်ည8နာရီခွဲမှာကစားကြမှာဖြစ်ပါတယ်ခင်ဗျာပရီးမီယာလိဘလုံးပွဲမှာတော့ဒီနေ့က final ဘွဲလို့ပြောရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့မပေးစရာတိတ်ကအာဆွန်နဲ့ဒုတိယနေရာက Man City တို့ Man City ရဲ့ခွင့်မှာဒီနေ့ကစားကြမှာဖြစ်ပြီးတော့ Champion လူမဲ့ final ဘွဲလို့ပြောရင်လည်းပါတယ်လို့မဆိုနိုင်ဘူးလို့ပြောရမှာပါ။ Arsenal ဟာအခုလောလောဆယ်မှာ Man City ထက်၅မှတ်သာနေပေမဲ့တပွဲပိုကစားထားပါတယ်။တကယ်လို့ Man City ကသာဒီပွဲကိုအနိုင်ရပြီးတော့နောက်ထပ်လက်ကျန်၂ပွဲကိုပါထပ်အနိုင်ရမယ်ဆိုရင်တော့၄မှတ်ပြန်ပြီးတော့သာသွားမှာဖြစ်ပါတယ်။ဆိုတော့အာဆနယ်အနေနဲ့ဒီပွဲမှာ Man City ကိုနိုင်ဖို့လိုနေပါတယ်။ဒါမဲ့လည်း Man City ခွင့်မှာကစားမှာဖြစ်လို့ဒါကအာဆနယ်အတွက်တော့အကြီးမားဆုံးစိန်ခေါ်မှုလို့ဆိုရမှာပါ။ဒါကြောင့်အာဆနယ်အနေနဲ့ဒီပွဲမှာအနည်းဆုံးတော့တရေလောက်ထိန်းကစားနိုင်မှနောက်ပိုင်းမှာမျောလင့်ချက်ရှိနိုင်မှလည်းဖြစ်ပါတယ်။ Guardiola ကတော့ Champion ဖြစ်ဖို့အတွက်အသင်းရဲ့အချိန်ဟုန်ကအဓိကဖြစ်တယ်လို့ဒီအာဆနယ်နဲ့ပွဲမထိုင်ခင်မှာပြောထားပါတယ်။ဒီနှစ်သင်းရဲ့လက်တလောကစားနေတဲ့ခြေကိုကြည့်မယ်ဆိုရင်တော့ Man City က Premier League မှာနိုင်ပွဲတွေဆက်နေချိန်မှာ Arsenal ကတော့ပြီးခဲ့တဲ့တောက်ကြာနေ့က Southampton နဲ့3ဂိုးစီတည်ကြတာအပါအဝင်3ပွဲဆက်တိုက်တည်ကြထားပါတယ်။ဆိုတော့ Man City နဲ့ Arsenal ပွဲပေါ်ဘယ်လိုခံမှန်းသလဲဆိုတာနဲ့ Premier League ဖလားကိုဘယ်သူရမလဲဆိုတာနဲ့ပတ်သက်ပြီး Soccer Follow ဂျာနယ်အင်တာဂျုတ်ကိုကျော်မျိုးရံကတော့
Man City နဲ့ Arsenal ပွဲကတော့ Premier League တစ်ခုလူပွဲအတွက်ဆုံးဖြတ်ပွဲလို့ဖြစ်နေတယ်ခေါ့။အာဆနယ်ကသုံးပွဲစတိုင်းပြင်ကျလိုက်တာမှာတော်တော်လေးကိုတာစီရမှုတွေပြက်ပြယ်သွားခဲ့ရတယ်။အာဆနယ်ရဲ့အခြေအနေကိုကြည့်ရတော့နောက်တန်းအားနည်းသွားပြီးတော့စိတ်ပိုင်းဆိုင်ရာမန်တယ်လေးမှသူတို့အရန်အားနည်းသွားတယ်လို့ကျွန်တော်ထင်တယ်။ PR တန်ကိုစိတ်ပိုင်းဆိုင်ရာအာဆနယ်ကခံနိုင်စမ်းမရှိဘဲနဲ့ဒီစောက်တတန်နဲ့ပွဲမှာလည်းချစ်စွမ်းပိုင်းကဘလို့မအားရစရာမကောင်းဘူး။အခုမန်စီးတီးရဲ့အိမ်ဝင်းမှာမန်စီးတီးကအိမ်ဝင်းတိုက်ဆက်အကောင်းဆုံးဖြစ်နေပြီးတော့တိုင်ဝဲဆို16ပွဲသက်တိုက်ရှုံးမဲမရှိဖြတ်သန်းထားတဲ့အချိန်မှာမန်စီးတီးကချန်ပီယံလိစီမီလဲရောက်တယ် FA ဘလောဘူလီဘွေလဲရောက်တယ်တော့စိတ်ပိုင်းဆိုင်ရာအရာအမြဲဆုံးအချိန်ကြီးချစ်စွန်းပိုင်းဆိုင်ရာအကောင်းဆုံးအချိန်ကြီးရှိနေတဲ့အတွက်အာဆင်နယ်တော့ဒီအီတီယာမှမလွယ်တော့ဘူးထင်တယ်ခင်ဗျာကျွန်တော်ကတော့မန်စီးတီးနိုင်မယ်ဘူးလုံးပြတ်သွားနိုင်တယ်လို့ထင်တယ်။အပြီးတော့အာဆင်နယ်လေးနဲ့မန်စီးတီးကိုရင်ဆိုင်ပြီးွားရင်လေသူကအနယူကာဆယ်ကိုရင်ဆိုင်ရအောင်ပဲဆို။အယူကာဆယ်ကလည်းချက်ပါဝရုံစစ်ပွဲနဲ့အနိုင်ရပြီးတော့ပုံစံကောင်းရနေတဲ့အချိန်ဖြစ်နေတော့အာဆင်နယ်အနေနဲ့မန်စီးတီးအယူကာဆယ်ချက်စီးတို့ကိုထတ်ကျော်နိုင်ဖို့ဆိုတာစိတ်ပိုင်းဆိုင်ရာအင်ပါတန်မှကောင်းမွန်တဲ့အချိန်ကြီးရှိနေမှာထတ်ကျော်နိုင်ရမယ်လို့ကျွန်တော်ထင်တယ်ခင်ဗျာ။ချန်ပီယံတရဖူကတော့မန်စီးတီးပဲရောက်သွားလိမ့်မယ်လို့ထင်ပါတယ်ခင်ဗျာ။
တင်နစ်ဂျိုင်ဘွဲဘက်မှာတော့ Madrid Open Tennis ဂျိုင်ဘွဲကိုမနေ့ကဆက်နေလိုက်ပြီးတော့အမျိုးသားဘက်မှာတော့နံပါတ်ကြီးနှစ်ယောက်နိုင်ရာတွေကြောင့်လွှဲချော်သွားခဲ့ပါတယ်။ဆွေနိုင်ငံသား2000ကတော့ပြီးခဲ့တဲ့ Australian Open မှာရခဲ့တဲ့နိုင်ရာတွေကြောင့်ဒီမတိုင်ခင်ကစားခဲ့တဲ့ပွဲတွေနဲ့လွှဲချော်ခဲ့သလိုဒီပွဲမှာလည်းအချိန်မီပြန်မကောင်းတာကြောင့်သူ့အနေနဲ့မကစားနိုင်တော့ဘူးလို့ပြီးခဲ့တဲ့ဘက်ကပြောလိုက်ပါတယ်
။ Pero bueno, como sabéis me hice una lesión importante enIn Australia
ဒီနေ့ဗတ်ဒီကကျွန်တော်တို့ဖြစ်ခဲ့ပါလေတည်တဲ့အတိုင်း Australia ဥပမာရတဲ့ Jordan ကအစပိုင်းမှာသတင်းပတ်6ဘက်ကဒီ10ဘက်လောက်ကြာမယ်လို့ခန့်မှန်းခဲ့ပေမဲ့ အခုဆိုရင်14ဘက်ထဲရောက်နေပါပြီ။ဒါပေမဲ့လက်တွေ့မှာတော့မှန်းထားသလိုမဟုတ်ပါဘူး။လိုအပ်တဲ့ကုသမှုတွေလုပ်ခဲ့ပေမဲ့ဒဏ်ရာကမှန်းထားသလိုတိုးတက်မလာပါဘူး။ပြီးခဲ့တဲ့သတင်းပတ်တွေကတော့ကျွန်တော်ဘဝမှာအရေးကြီးဆုံးပြိုင်ပွဲတွေလို့ပြောရမယ်။ပွဲတွေကိုကစားခဲ့ခြင်းပေမဲ့မွန်တီကာလိုနဲ့ဘာစီလိုနာအိုပန်တွေကိုလွဲခဲ့ပါလေ။အခုလည်းကံမကောင်းစွာနဲ့ပဲမက်ဒရစ်အိုပန်ပြိုင်ပွဲကိုလည်းကျွန်တော်မကစားနိုင်တော့ပါဘူး။ဘယ်တော့ပြန်ကောင်းမလဲဆိုတာမသိတဲ့အတွက်ဘယ်တော့ပြန်ကစားနိုင်မလဲဆိုတာကျွန်တော်မပြောနိုင်သေးပါဘူး။
ဒီနေ့မှာပဲဆော်ဗီယားနိုင်ငံသားကမ္ဘာအဆင့်တစ်နိုဗောက်ဂျိုကိုဗစ်ရှာလဲမရစ်အိုပန်ပြိုင်ပွဲကိုဝင်မပြိုင်နိုင်တော့ပဲပြိုင်ပွဲကနေထွက်လိုက်ပြီလို့ပြိုင်ပွဲစီစဉ်သူတွေကစနေနေ့မှာချိန်ကြပါတယ်။ဒါပေမဲ့မေလ28ရက်နေ့မှာတော့ပြင်သွင်းအိုပန်ပြိုင်ပွဲကစတင်မှာဖြစ်ပြီးနဒါရောဂျိုကိုဗစ်ရောနှစ်ယောက်စလုံးဒီပွဲမီဒဏ်ရာတွေပြတ်အောင်လုပ်နေကြပြီးတော့အချိန်မီကောင်းလာဖို့လဲမျှော်လင့်နေကြပါတယ်ခင်ဗျာ။ဒီနေ့ငန်းလန်ဒန်မြို့မှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကလန်ဒန်မာရသွန်ပြိုင်ပွဲကိုကျင်းပခဲ့ပြီးတော့စံချိန်တက်တယ်လဲကျင်းနိုင်ခဲ့ပါတယ်။မြို့သားဘက်မှာတော့ခင်ညာနိုင်ငံသားကယ်ဗင်ကစ်ဖရင်ကတနအီ10မိနစ်25စက္ကန့်နဲ့လန်ဒန်မာရသွန်ပြိုင်ပွဲရဲ့စံချိန်ကိုချိုးပြီးတော့အနိုင်ရသွားခဲ့ပါတယ်။အမျိုးသမီးဘက်မှာတော့နယ်သာလန်ကစီဖန်ဟာဆန်ကနနအီ18မိနစ်34စက္ကန့်နဲ့ပန်းဝင်ပြီးတော့အိုလမစ်ချန်ပီယံပီရက်စ်ဂျက်ချာချာနဲ့မနစ်ကလန်ဒန်မာရသွန်ချန်ပီယံယလမ်ဇတ်တို့ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။အချိန်တည်းမှာပဲဗြိတိန်နိုင်ငံကအိုလံပစ်ချန်ပီယံ၄ကြိမ်ဖြစ်ပွားတဲ့မိုဖာရာဟာလည်းလန်ဒန်မာရသွန်ပြိုင်ပွဲကိုနောက်ဆုံးမာရသွန်ပြိုင်ပွဲအဖြစ်နဲ့ဝင်ပြိုင်ခဲ့ပြီးတော့မာရသွန်ပြိုင်ပွဲတွေကနေအနားယူလိုက်ပြီးဖြစ်ပါတယ
်။ I think the key thing for me as an athlete, you know, you what I've achieved, you know, to win medals for your country, that was the proudest moment.
အားကစားသမားတယောက်အနေနဲ့ကျွန်တော်အတွက်အရေးကြီးဆုံးအဓိကအကြဆုံးကတော့ဗြိတိန်နိုင်ငံအတွက်စုတစိတ်တွေယူပေးနိုင်ခဲ့တာပါ။ဒါကကျွန်တော်အတွက်တော့ဂုဏ်ယူရဆုံးအချိန်ပါ
။ဒါဟာသူ့အတွက်တော့နောက်ဆုံးမာရသွန်ပြိုင်ပွဲဖြစ်ပေမဲ့လာမယ့် September လကျရင် Manchester မှာကျင်းပမယ့်10ကီလိုမီတာတာဝေးအပြေးပြိုင်ပွဲအပြီးမှာတော့အပြေးသမားဘွားကနေလုံးဝအနိုင်ယူမှာဖြစ်တယ်ဆိုတာသင်ပြရင်လည်းဒီတစ်ပတ်ရဲ့အောက်သားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုယ်နဲ့အားကစားကဏ္ဍကိုနဆင်ကြည့်ရှုခဲ့ရတာပါအခုလိုပတ်စင်ကဏ္ဍတွေအပြီးမှာတော့ VOA American အသံရဲ့ဘိုလုညအစီအစဉ်နဲ့ဆုံးမသက်ခင်နောက်ဆုံးရထည်တင်းရောက်တဲ့အချင်းချက်ကိုကိုခမောင်ကိုခမောင်ဆုံးမတလှည့်ပြောပြပေးပါဦးခင်ဗျာ
လွန်ခဲ့တဲ့16နှစ်ကရွှေဝါရောင်တန်ခါလှုပ်ရှားမှုမှာတရင်ရိုက်ကူးနေတော့မြန်မာစစ်တပ်ရဲ့ပြစ်ခတ်တပ်ဖြတ်မှုကြောင့်သေဆုံးခဲ့ရတဲ့ဂျပန်သတင်းသမားခန်းဂျီနာဂအီရဲ့ကင်မရာကိုဘန်ကောက်မြို့ထိုင်းနိုင်ငံနိုင်ငံသားသတင်းတောင်များအသင်း FCCT မှမိသားစုစီကိုဒီကနေ့ပြန်လွှတ်အပ်ခဲ့ပါတယ်။အဲ့ဒီကင်မရာကိုအသက်ခံရတဲ့ဂျပန်သတင်းတောက်ခန်းဂျီနာဂအီရဲ့ညီမဖြစ်သူနိုရီကိုအိုကာဝါကလက်ခံရယူခဲ့ပါတယ်ခင်ဗျာ။အာဖရိကတိုက်ဆူဒန်နိုင်ငံမှာတိုက်ခိုက်မှုတွေရပ်ဆိုင်းဖို့နိုင်ငံတကာကတိုက်တွန်းနေချိန်မှာပဲဆူဒန်နိုင်ငံကနေနိုင်ငံသားတွေထောင်ထဲချီဘေးလွယာကိုထွက်ခွာနေကြပါတယ်။ကုလသမဂ္ဂအတွေ့အကြုံမှုချုပ်ကတော့တိုက်ခိုက်မှုတွေချက်ချင်းရပ်ဖို့တိုက်တွန်းထားပါတယ်။ဗိုလ်ရုနေကဆူဒန်နိုင်ငံကနေနိုင်ငံပေါင်း90ကျော်ကနိုင်ငံသား1900နီးပါးကိုဘေးလွတ်ရတဲ့ကယ်ဆယ်လာတဲ့သင်္ဘောဟာဆော်ဒီအာရေဗျနိုင်ငံကိုဆက်ရောက်လာခဲ့ပါတယ်ခင်ဗျာ။မြန်မာနိုင်ငံရဲ့နိုင်ငံရေးချက်တဲ့ကိုကူညီဖြည့်ရှင်းနိုင်ရင်းနဲ့တိကျမှာခင်ဗျာ။အကြမ်းဖက်မှုတွေလျှော်ပါရေးလျှို့ဝှက်ကြိုးပမ်းမှုတစ်ခုအနေနဲ့အိန္ဒိယနဲ့တရုတ်အပါအဝင်အိန္ဒိယချင်းနိုင်ငံတွေကအစိုးရအဖွဲ့ဝင်တွေရောတခြားတပ်တည်ပညာရှင်တွေပါပါဝင်တဲ့ဆွေးနွေးပွဲတရက်ကိုအိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာမနေ့ကကျင်းပခဲ့တဲ့အကြောင်းရိုက်တာသတင်းမှဖော်ပြထားပါတယ်။လျှို့ဝှက်ကျင်းပတဲ့ဆွေးနွေးပွဲဖြစ်ပြီးမြန်မာနိုင်ငံကကိုယ်စားလှယ်တွေလည်းပါဝင်တဲ့အကြောင်းသတင်းမှဖော်ပြပေမဲ့ဘယ်သူဘဝဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုခြင်းမရှိပါဘူး။လက်ရှိအာဆီယံအလက်ကျဥက္ကဋ္ဌအင်ဒိုနီးရှားအပါအဝင်အိန္ဒိယနိုင်ငံကနိုင်ငံတွေကအစိုးရအဖွဲ့ဝင်တွေတက်ရောက်ကြပါတယ်ခင်ဗျာ
ကျေးဇူးပါကိုခမောင်ဆုံးမရေ VO ရဲ့ဗိုလ်ရုညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအတွက်ထုတ်လို့ရမှုကမဆူမပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိဆက်အနာယူနေတဲ့ညချစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.